Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2020ပြည့်နှစ်မတ်လ22ရက်တနင်္ဂနွေနေ့ညပဲ VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line 2 meter 1925 32 line meter 190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ပါတယ်ရှင်ကျွန်မခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာပါရှင်ကျွန်မခင်ဗျတပ်ပါဒီညဘက်အတွက်သတင်းတွေကိုမှတ်ခွန်ရင်းနဲ့အတူကြီးညာပေးပါပါကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူဟာတနင်္ဂနွေနေ့မှာကမ္ဘာတစ်လွှာ၃သိန်းကျော်လာပြီဖြစ်ပြီးထိုင်းနိုင်ငံမှာတော့ဒီရောဂါအကူးဆက်ခံရသူ600လောက်ရှိလာပါပြီအိန္ဒိယနိုင်ငံမှာ14နာရီကြာကာဖျူးအမိန့်ကိုထုတ်ပြန်ထားပြီးအာဆန်နိုင်ငံတစ်လွှာမှာဒီရောဂါပိုးကူးဆက်ပြန့်နှံ့မှုဒုတိယအကြိမ်ပြန်ပြီးတော့ဖြစ်မလာစေဖို့အတွက်ကြိုတင်ကာကွယ်မှုတွေလုပ်နေတယ်ဆိုတဲ့အကြောင်းနဲ့အတူထူးခြားတဲ့သတင်းတွေကိုပြောပြပေးပါပါ
ခုညပိုင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာကမ္ဘာတဝှမ်းမှာယောဂကုသနေသူ3သိန်းကျော်ပြီးသေဆုံးသူအရေအတွက်13,000ဝန်းကျင်ရှိလာတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကထုတ်ပြန်ချက်နဲ့အတူမြန်မာအရေးဆွေးနွေးခန်းမှာတော့
ကျွန်တော်တို့လက်ထက်မှာအများကြီးဖမ်းနိုင်ခဲ့တော့ဖမ်းတာတွေမြင်တော့တည်တည်ခိုးနေရလို့ထင်တာပေါ့အမှန်တကယ်တော့တော်တော်လေးထိန်းသိမ်းဟိုကြိုးစားခဲ့ပါတယ်ဒါတော့မှဒီပညာတွေအမြင်လာတော့ချင်းစိုးလို့လက်လက်ကြိယာတွေထုတ်လိုက်ရင်တိတ်ကလွယ်လွယ်လေးနဲ့ပေါ့
မြမတရားစာတာတွေကိုလက်ရှိအာဏာရပါတီကဘယ်လိုဆောင်ရွက်ပေးနေသလဲဆိုတဲ့အကြောင်း NLD ပါတီရဲ့တရားစာတာနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာကော်မတီဥက္ကဋ္ဌနဲ့တွေ့ဆုံမေးမြန်းခန်းကိုနားဆင်ကြရမှာပါဒုတိယပိုင်းမှာတော့မြမရေးဆွေးနွေးခန်းပြည်တွင်းသတင်းသုံးသပ်ချက်မြမပြည်ကပေးစာထူးခြားစံပြသတင်းများအစီအစဉ်တွေနားဆင်နိုင်ပါတယ်ရှင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသအတွင်းနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကြေညာပေးပါမယ်ရှင
် COVID-19 လို့ခေါ်တဲ့ coronavirusကမ္ဘာကာယောဂါဟာကမ္ဘာတလွန်ကိုအလင်းအမြန်ကူးဆက်လာနေပြီးအခုဆိုရင်ကမ္ဘာတဝှမ်းမှာယောဂါကူးဆက်နေသူက3သိန်းကျော်သွားပြီဖြစ်ပါတယ်။သေဆုံးသူအရေအတွက်ဟာ13,000ကျော်ရှိလာနေပြီလို့ကမ္ဘာကျန်းမာရေးအဖွဲ့ချုပ် WHO ကပြောပါတယ်။ coronavirus ပိုးကူးဆက်မှုတွေဟာအရင်ကထက်ကိုပိုးပြီးတော့အလင်းအမြန်ကူးဆက်လာနေတယ်လို့လည်းပြောပါတယ်။ဒါအပြင်ဒီကူးဆက်ယောဂါဆိုးကြီးကိုလုံးဝရပ်တန့်သွားအောင်မထိန်းချုပ်နိုင်ခင်မှာဒီယောဂါပိုးကအတော်လေးကိုဆက်ပြီးကူးဆက်နိုင်ရည်ရှိတယ်လို့လည်းပြောပါတယ်။နိုင်ငံအများအပြားမှာဆေးရုံတက်ရောက်ပြီးအကူအသတ်ခံရသူအများပြားရှိနေပြီးတချို့ကလည်းဒီယောဂအကူးဆက်ခံရမှုရှိမရှိစမ်းသပ်စစ်ဆေးနေစေဖြစ်တာကြောင့်ဒီကူးဆက်ခံရသူနဲ့တေဆုံးသူအရေအတွက်ဟာအပြောင်းလဲတွေရှိလာနိုင်ပါတယ်။တစ်ချိန်တည်းမှာပဲကိုရိုနာဗိုင်းရပ်စ်စတင်ကူးဆက်မှုတွေဖြစ်ပေါ်ခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့မှာတော့ကျေတပရင်းနေကနောက်ထပ်ယောဂကူးဆက်သူတယောက်မှမရှိခဲ့တာကြောင့်ဒါကိုကြည့်ရင်အနှံ့ဆိုးရတဲ့အခြေအနေတွေကိုပြန်ကြောင်ပြန်ပြီးတော့ပြောင်းပြစ်နိုင်တယ်လို့ WHO အကြီးအကဲကလည်းယုံကြည်နေတာပါ။
ကမ္ဘာတစ်လွှာမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ1000ကျော်လာနေတဲ့အချိန်မှာပဲလူပေါင်း1ဘီလီယံလောက်ဟာအိမ်မှာပဲနေနေကြရပြီဖြစ်ပါတယ်။အလင်းမြန်ကူးဆက်ပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်တစ်ကမ္ဘာလုံးအသက်အန္တရာယ်နဲ့ရင်ဆိုင်နေရပြီးသွားလာလှုပ်ရှားမှုတွေကိုကန့်သတ်တာ၊ကျောင်းတွေနဲ့အလုပ်တွေကိုပိတ်ပြီးလူသန်းပေါင်းများစွာကအိမ်ကနေပဲအလုပ်လုပ်ကြဖို့သက်ဆိုင်ရာအစိုးရတွေကညွှန်ကြားနေတာပါ။အမေရိကန်ပြည်ထောင်စုရဲ့အကြီးဆုံးမြို့ကြီး3မြို့ဖြစ်တဲ့နယူးယောက်၊လော့စ်အိန်ဂျလိစ်နဲ့ချီကာဂိုအပါအဝင်မြို့ကြီးတွေမှာအမေရိကန်ပြည်သူစုစုပေါင်း30ရာခိုင်နှုန်းဝန်းကျင်ကိုသွားလာခွင့်ကန့်သတ်ပိတ်ပင်ထားပါတယ်အခုလိုကန့်သတ်တဲ့ပြည်နယ်တွေကလည်းနောက်ထပ်တိုးလာနိုင်ပွဲရှိပါတယ်တကမ္ဘာလုံးမှာစုစုပေါင်းလူပေါင်း 13,000 ကျော်သေဆုံးခဲ့ပြီးလက်ရှိအဆိုးဆုံးကူးစက်ခံရတဲ့အီတလီတနိုင်ငံထဲမှာသေဆုံးသူ 4,000 ကျော်ရှိပါတယ်စပိန်မှာတော့သေဆုံးသူ32ယောက်ရှိပါပြီးနိုင်ငံပေါင်း35နိုင်ငံမှာခန့်မှန်းခြေလူပေါင်း 1,900 ဟာအိမ်ထဲမှာပဲနေနေကြရတယ်လို့ AFP သတင်းမှာဖော်ပြထားပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်VOA American တန်ကညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်ကိုရိုနာဗိုင်းရပ်စ်ယောဂါဖြစ်ပွားနေရကနေထိန်းချုပ်လာနိုင်တဲ့ပုံပေါ်နေတဲ့နေရာတချို့ကဒုတိယအကြိမ်ဖြစ်နေပြန်ပြီးယောဂါပြန်လဲဖြစ်ပွားပြန့်နှံ့လာမှာကိုစိုးရိမ်ကြတဲ့အတွက်အော်စတြေးလျကမ်းခြေလိုနေရာကနေအိန္ဒိယနိုင်ငံနယူးဒေးလီမြို့တော်ဆုံလမ်းမတွေပေါ်အထိအာရှနိုင်ငံတလွှာနိုင်ငံအများအပြားမှာယောဂါမပြန့်ပွားအောင်ခီးသွွာလာမှုတားမြစ်ချက်တွေကိုအချိန်ညှင့်ပြီးလှုပ်ဆောင်နေကြပါတယ်ကမ္ဘာတလွှာ ကူးဆက်မှုအားလုံးရဲ့၃ပုံ၃ပုံဖြစ်တဲ့လူပေါင်း9000ကျော်လောက်အကူးဆက်ခံခဲ့ရတဲ့မလေးရှားနိုင်ငံမှာတော့စစ်တပ်နဲ့ကိုပါချထားပြီးအသွားအလာတွေကိုပိတ်ပင်ထားပါတယ်။ယောဂပြန့်နှံ့မှုစတင်ရတရုတ်နိုင်ငံမှာလူပေါင်း8000ကျော်အကူးဆက်ခံခဲ့ရတာပါ။ကူးဆက်ခံရသူပေါင်း8500ကျော်နဲ့အာရှဒေသမှာအများဆုံးဖြစ်ပွားခဲ့တဲ့တောင်ကိုရီးယားနိုင်ငံကလည်းချီးသွားလာမှုပိတ်ပင်ကန့်သတ်မှုတွေကိုတင်းတင်းကြပ်ကြပ်ချထားပါတယ်။မြန်မာနဲ့လာအိုစ်နိုင်ငံတွေမှာကူးစက်မှုမရှိသေးဘူးလို့ကြေညာထားခဲ့ပေမဲ့အိန္ဒိယထိုင်းနိုင်ငံမှာတော့ကူးစက်သူကနေချင်းညချင်းပဲ600ကျော်သွားပြီဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာတော့နာမည်ကြီးဘွန်ဒီအပန်းဖြေကမ်းခြေကိုပိတ်ပစ်လိုက်တယ်လို့အိန္ဒိယနိုင်ငံမှာလည်းတနင်္ဂနွေနေ့ကတနနိုင်ငံလုံးအတိုင်းအတာနဲ့အသွားအလာတွေအကုန်လုံးကို14နာရီကြာပိတ်ပစ်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအန္တရာယ်ကိုအိန္ဒိယကဘယ်လောက်အတိုင်းအတာအထိထိန်းချုပ်နိုင်နေဆိုတာကိုဒီနေ့နဲ့စမ်းသပ်နေတာပါ။WHO ကဘာကျန်းမာရေးအဖွဲ့ကလည်းအာရှဒေသတွေမှာကျန်းမာရေးဆောင်ရှောက်ကုသမှုဆိုင်ရာအားနည်းတဲ့နိုင်ငံတွေရှိနေတဲ့အတွက်ဒီကမ္ဘာကပ်ရောဂါကူးစက်ပြန့်နှံ့ပြီးအခြေအနေပိုဆိုးလာမှာကိုစိုးရိမ်တာကြောင့်ရောဂါမကူးစက်အောင်တင်းတင်းကြပ်ကြပ်လှုပ်ဆောင်ကြဖို့အတွက်တိုက်တွန်းနှိုးဆော်ထားပါတယ်
ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း600နီးပါးအထိရှိလာတဲ့အကြောင်းတနင်္ဂနွေနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ထိုင်းကျန်းမာရေးဝန်ကြီးဌာနကကြေညာချက်မှာတော့အဓိကကူးစက်ခံရတဲ့နေရာဟာမြို့တော်ဘန်ကောက်မှာဖြစ်တဲ့အကြောင်းနဲ့မြို့သူမြို့သားတွေအနေနဲ့နိုင်ငံအနှံ့ဗိုင်းရပ်စ်ပြန့်နှံ့သွားတာမျိုးမဖြစ်ရအောင်ဘန်ကောက်ကနေပြီးတော့ခရီးဝေးမထွက်ကြဖို့သတိပေးထားပါတယ်။ဗိုင်းရပ်စ်ကူးစက်နိုင်ခြေများပုံရတဲ့လက်ဝှေ့ယုံတွေနဲ့ night club တွေအတွက်လည်းတင်းကျပ်တဲ့စီမင်းကန့်သတ်ချက်တွေထုတ်ပြန်ထားပါတယ်။ဒါအပြင်ဈေးဝယ်စင်တာကြီးတွေနဲ့အလှပြင်ဆိုင်တွေကစပြီးခောက်ကွင်းနဲ့ရေကူးကန်တွေအထိလူအများသွားလာတဲ့နေရာတွေကိုလည်းပိတ်ထားပါဗျ။ဒေသခံတွေကလည်းအခုလိုသွားလာပိတ်ပင်မှာကိုစိုးရိမ်ပြီးဒီသတင်းပတ်ပိတ်ရက်တွေမှာအစားအစာတွေကိုဝယ်ယူစုဆောင်ခဲ့ကြပါဗျ။သယ်ယူပို့ဆောင်ရေးလမ်းတွေကိုလည်းရှော့ချထားပါဗျ။ Thailand Air လေကြောင်းလိုင်းကသူ့ရဲ့ခီးစဉ်အားလုံးဖျက်သိမ်းထားသလို Bangkok Airways နဲ့ Thai Air Asia တို့မှလည်းနိုင်ငံတကာလေကြောင်းခီးစဉ်တွေဖျက်သိမ်းထားပါဗျ။ထိုင်းနိုင်ငံမြောက်ပိုင်းမြန်မာနဲ့နယ်ချင်းထိနေတဲ့ချင်းရိုင်မှာလည်းမြန်မာနဲ့ထိုင်းနိုင်ငံသားတွေဟာနေဆက်ကိတ်မပိတ်ခင်နေရပြန်ကြဖို့စိုင်းပြစ်နေကြတာကိုတွေ့ရပါတယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ယောဂါဆက်တင်ပြန့်ပွားခဲ့တဲ့တရုတ်နိုင်ငံကယောဂါတိုက်ဖြည့်ရေးအတွက်ဆောင်ရွက်ချက်တွေဟာကောင်းလို့နဲ့ကောင်းမွန်နေတဲ့အတွက်ဒီယောဂါမပြန့်ပွားရေးမှာမျှော်လင့်ချက်ဖြစ်လာစေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအကြီးအကဲကယုံကြည်ကြောင်းပြောပါတယ်။ဒါပေမဲ့တရုတ်နိုင်ငံမှာလှုပ်ဆောင်တဲ့ပုံစံကိုတခြားနိုင်ငံတွေမှာအထူးသဖြင့်ဒီမိုကရေစီကျင့်သုံးတဲ့အနောက်နိုင်ငံတွေကလှုပ်ဆောင်နိုင်ပါမလားလို့မေးခွန်းထုတ်စရာတွေဖြစ်နေတယ်လို့ပြောပါတယ်။တရုတ်နိုင်ငံမှာလွန်ခဲ့တဲ့၄ရက်အတွင်းယောဂါကူးစက်သူနောက်ထပ်တဦးပဲရှိတယ်လို့တရုတ်အာဏာပိုင်တွေကပြောထားပါတယ်။
အိန္ဒိယနိုင်ငံရဲ့မြို့တော် New Delhi မှာအခုတနင်္ဂနွေနေ့ကစလို့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုကာကွယ်ထိန်းချုပ်ရေးအတွက်ဝန်ကြီးနရိန္ဒရာမိုဒီကတိုက်တွန်းခဲ့ပြီးတဲ့နောက်14နာရီကာဖြူအမိန့်ထုတ်လိုက်တာကြောင့်ပုံမှန်အားဖြင့်လူတွေပြည့်ကျက်ဆူညံနေလေရှိတဲ့လမ်းတွေဟာတိတ်ဆိတ်သွားပြီးအသွားအလာတွေမရှိသလောက်ဖြစ်နေပါတယ်။ယထာလမ်းတွေပိတ်ထားသလိုလူတွေကိုလမ်းလျှောက်ဖို့လည်းတိုက်တွန်းထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဝန်ကြီးချုပ်မိုဒီကအိန္ဒိယပြည်သူတွေကိုအိမ်ထဲမှာပဲနေကြဖို့မှာထားပေမဲ့ညနေ9နာရီလောက်ဆိုရင်တော့ဝရန်ဒါမှာထွက်ပြီးကျန်းမာရေးဝန်ထမ်းတွေကိုအားပေးကြဖို့လဲတိုက်တွန်းခဲ့တာပါဆေးရုံလိုမရှိမဖြစ်ဌာနမျိုးကလွဲလို့လုပ်ငန်းတွေအားလုံးတနင်္ဂနွေနေ့မှာရပ်နားကြမယ်လို့ယူဆရပါတယ်အိန္ဒိယနိုင်ငံမှာအသက်ရှူလမ်းကြောင်းဆိုင်ရာရောဂါဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ COVID-19 ရောဂါရတဲ့လူနာပေါင်း296ယောက်ရှိပြီးသေဆုံးသူ4ဦးရှိခဲ့တဲ့အကြောင်းနဲ့အားလုံးဟာနိုင်ငံခြားခရီးထွက်ခဲ့တဲ့သူတွေဖြစ်တဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီထက်မှာ23ယောက်ကပြန်ပြီးတော့ကျန်းမာလာပြီလို့လည်းဆိုပါတယ်။ကူးစက်ခံရသူအများစုဟာဖျားတာနဲ့ချောင်းဆိုးတာလိုသိပ်မပြင်းထန်တဲ့အတော်အသင့်ရှိတဲ့ရောဂါလက္ခဏာတွေပြခဲ့ပါတယ်။တချို့အထူးသဖြင့်အသက်ကြီးသူတွေနဲ့ကျန်းမာရေးချို့တဲ့သူတွေအတွက်တော့ဒီယောဂပိုးကြောင့်အဆုတ်ရောင်ယောဂအပါအဝင်ဝေဒနာတွေကိုအပြင်းထန်ခံစားရနိုင်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ထုတ်ပြန်ချက်အရကူးစက်ခံရမှုသိပ်မပြင်းထန်ရင်သတင်းနှစ်ပတ်အတွင်းပြန်လည်နလန်ထူလာနိုင်ပြီးပြင်းထန်တဲ့ပြည်သူတွေအတွက်တော့သတင်းသုံးပတ်ကနေတစ်လခွဲလောက်ထိကြာမြင့်နိုင်တဲ့အကြောင်းဖော်ပြထားပါတယ်။ဒီကမ္ဘာလုံးမှာဗိုင်းရပ်စ်ကူးစက်ခံရသူ3,100နီးပါးရှိပြီးတော့13,000ကျော်သေဆုံးခဲ့ပြီဖြစ်ပါတယ်။
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာတော့သတင်းတပတ်ချာအကျန်းဖက်သတင်းတပတ်ချာအကျန်းဖက်စစ်စင်ရေးကိုလုပ်နေပါတယ်။ IS စစ်သွေးကြောအဖွဲ့နဲ့ဆက်နွယ်နေတဲ့လက်နက်ကိုင်အဖွဲ့တွေနဲ့ဖိလစ်ပိုင်စစ်တပ်တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်မွတ်စလင်စစ်သွေးကြော14ဦးသေဆုံးခဲ့တယ်လို့စစ်တပ်ကသတင်းထုတ်ပြန်ပါတယ်။ဒါ့အပြင်ဒီတိုက်ပွဲမှာပဲစစ်သား4ဦးသေဆုံးခဲ့တယ်လို့ပြောပါတယ်။ဒုဗိုလ်မှူးကြီးစီရီလီတိုဆိုဘီရီယမ်ကတော့ဒီစစ်သွေးကြွ၅ဦးရဲ့အလောင်းတွေကိုရခဲ့တယ်လို့ ဖော်ပြထားပါတယ်
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းလူဦးရေ600အထိတိုးမြင့်လာတဲ့ဒီထိုင်းနိုင်ငံမှာထိုင်းမြန်မာနယ်စပ်မြဝတီနယ်စပ်တရာ1ကိုမတ်လ21ရက်နေ့ကပိတ်ချလိုက်ပြီးတော့ချစ်ကြည်ရေးတရာ2ကိုလည်းမတ်လ23ရက်မှာလဲကုန်တင်ဂါသာခွင့်ပြုမှာဖြစ်ပြီးတော့ကားမောင်းသူနဲ့လိုက်ပါလာသူအနေငယ်ကိုသာခွင့်ပြုတော့မှာဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့တာမို့လို့နေရက်ပြန်တဲ့ရွှေ့ပြောင်းအလုပ်သမားတွေအတွက်အခက်တွေ့နေကြပါတယ်ထိုင်းမြန်မာနယ်စပ်ကမဲဆောက်မြဝတီချစ်ကြည်ရေးတရာ1ကိုပိတ်လိုက်ပြီးတဲ့နောက်2ရက်အတွင်းနေရက်ပြန်တဲ့မြန်မာတွေကတပေါင်းကျော်ရှိနေပါတယ်အခုချစ်ကြည်ရေးတရာ1ကိုလည်းထိုင်းဘက်ကအကန့်အသတ်နဲ့ပိတ်ပစ်မယ်ဆိုတဲ့အတွက်နေရက်ပြန်တဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအတွက်အခက်တွေ့လာနိုင်ပါတယ်ရှင်တနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကျွန်မခွာညိုတို့ကြီးညာပေးခဲ့ကြတာပါရှင်အခုဆက်ပြီးထိတ်တန့်ရောက်နေတဲ့သတင်းဆောင်ပါးနဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်ကြရပါမယ်ရှင်
။ COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကမ္ဘာကာယောဂါဟာကမ္ဘာတစ်ပြိုင်တည်းကူးစက်လာနေပြီးခုဆိုရင်ကမ္ဘာတစ်ပြိုင်မှာယောဂါကူးစက်နေသူ3သိန်းကျော်နဲ့သေဆုံးသူအရေအတွက်က13,000ကျော်ရှိလာခဲ့ပြီဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးဖွံ့ဖြိုးတိုး WHO ကပြောလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေလီဆိုရှလိုင်းသတင်းပေးပို့ထားတာကိုပြောပြပေးကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဟာအရင်ထက်ကိုပိုပြီးတော့အလင်းမြန်ကူးစက်လာနေတယ်လို့ကမ္ဘာ့ကျန်းမာရေးဖွံ့ဖြိုးတာဝန်ရှိသူတွေကပြောလိုက်ပါတယ်။ကမ္ဘာတော်မှာယောဂါကူးစက်သူပထမ3သိန်းပြည့်ဖို့အတွက်3လလောက်ကြာမြင့်ခဲ့ပေမဲ့နောက်ထပ်2သိန်းထပ်ပြီးကူးစက်ဖို့ကသတင်းနှစ်ပတ်လောက်ပဲကြာမြင့်ခဲ့တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အခုလိုအလျင်အမြန်ကူးစက်လာနေတဲ့ကာယယောဂါစိုးကြီးကိုဆက်ပြီးတော့ကူးစက်ပြန့်နှံ့လာတယ်မဖြစ်အောင်မလုပ်နိုင်ခင်မှာဒီကာယယောဂါစိုးကြီးဟာဆက်ပြီးတော့လေကူးစက်ပြန့်နှံ့နေဦးမှာဖြစ်တယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကပြောပါတယ်။အချိန်တည်းမှာပဲကိုရိုနာဗိုင်းရပ်စ်စတင်ကူးစက်မှုတွေဖြစ်ပေါ်ခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့မှာတော့ကြာသပတေးနေ့ကနောက်ထပ်ယောဂါကူးစက်သူတယောက်မှမရှိခဲ့ပါဘူး။ဒါဟာဒီယောဂါစတင်ဖြစ်ချိန်ကစပြီးတော့ပထမဆုံးအကြိမ်ဖြစ်တဲ့ဝူဟန်မြို့မှာနောက်ထပ်ယောဂါကူးစက်သူတယောက်မှမရှိတာဖြစ်ပါတယ်။လာအိုကြီးချင်းဟာပြန်အလုံးကိုစိုးရတဲ့အခြေအနေတွေကိုတော့မှပြန်ပြီးတော့ပြောင်းလဲပြစ်နိုင်တယ်လို့ WHO အကြီးအကဲ Gabrielsus ကပြောပါတယ်
။ Of course we must exercise caution. The situation can reverse.But the experience of city
ကျွန်တော်နေသတိထားမှာဖြစ်ပါတယ်ခြေနေတွေကိုပြန်ပြောင်းလဲပြစ်နိုင်ပါတယ်ဒီဗိုင်းရပ်စ်ပိုးကိုတွန်းလှန်ထိန်းချုပ်နိုင်ခဲ့တဲ့မြို့တွေနိုင်ငံတွေရဲ့အတွေ့အကြုံတွေကကျန်တဲ့တစ်ကမ္ဘာလုံးကိုမျှော်လင့်ချက်တွေနဲ့တတိခွန်အားတွေဖြစ်စေပါတယ်နေ့စဉ်နေ့တိုင်းဒီဗိုင်းရပ်စ်ပိုးနဲ့ပတ်သက်ပြီးတော့ဒီယောဂါဘာကြောင့်ဖြစ်စေတယ်ဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပို့ပြီးတော့သိလာနေပါတယ်လို့ WHO ကြီးကဲကပြောသွားတာပါဒီယောဂါပိုးနဲ့ပတ်သက်ပြီးလေ့လာသိရှိတဲ့အထက်ကတစ်ခုကတော့ဒီယောဂါပိုးဟာလူငယ်တွေကိုလည်းကူးစက်နိုင်တာဖြစ်တယ်လို့သူကပြောပါတယ်နိုင်ငံတော်များများကရရှိခဲ့တဲ့အချက်လက်တွေကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကအသက်အရွယ်ကြီးရင်းတဲ့လူကြီးပိုင်းတွေမှာတော်တော်လေးကိုဆူဆူဝါဝါဖြစ်ခဲ့တဲ့ဆိုပေမဲ့အသက်50အောက်လူတွေမှာလည်းအတော်လေးအဖြစ်များပြီးတော့ဆေးရုံတက်ကူးသွားရတဲ့အထိပါလိုအပ်တယ်ဆိုတာကိုတွေးရှိခဲ့ရတယ်လို့ WHO ဥက္ကဋ္ဌကပြောပါတယ
် Today I have a message for young people You're not invincibleThis virus could put
ဒီနေ့လူငယ်တွေကိုကျွန်တော်ပြောချင်တာတစ်ခုရှိပါတယ်အဲ့ဒါကတော့ခမားတို့တွေလည်းယောဂါကူးစက်နိုင်ပါတယ်ဒီကိုရိုနာဗိုင်းရပ်စ်ကြောင့်ခမားတို့ဆေးရုံကိုသတင်းပတ်တွေနဲ့ချီတက်ရနိုင်သလိုဒီဗိုင်းရပ်စ်ကြောင့်လည်းသေသွားနိုင်ပါတယ်ခမားတို့အနေနဲ့နေမကောင်းမဖြစ်ရင်တော့ခမားတို့သွားတဲ့နေရာတွေကတခြားတယောက်ယောက်အတွက်ယောဂါကူးစက်တာတွေဖြစ်ပြီးတော့အသက်ဆုံးရှုံးတဲ့အထိပါဖြစ်လာနိုင်ပါတယ်လို့သူကပြောသွားတာပါCOVID-19 ကာယယောဂါကြီးကိုတိုက်ဖြတ်နိုင်မှုကအားလုံးတစုတစည်းတဲ့စီးလုံးညီညွတ်မှုရှိဖို့ကအဓိကအချက်ဖြစ်တယ်လို့ Mr. Tedros ကပြောပါတယ်။လူကြီးတွေနဲ့လူငယ်တွေကြားစီးလုံးညီညွတ်မှုရှိဖို့လိုသလိုနိုင်ငံတွေကြားမှာလည်းစီးလုံးညီညွတ်မှုရှိဖို့လိုအပ်ကြောင်းအဲလိုဆိုရင်အခုလိုအန္တရာယ်ကြီးမားတဲ့ဗိုင်းရပ်စ်ပိုးကူးစက်တာတွေကိုနောက်ဆုံးမှရပ်တန့်နေနေသွားနိုင်မှာဖြစ်တယ်လို့သူကပြောပါတယ်။ဒါပေမဲ့လည်းအဲလိုလုံနိုင်ဖို့အတွက်ဆိုရင်ဂျိုးပန်းအားထုတ်မှုတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေအကြီးအကျယ်လုပ်ဖို့လိုအပ်သလိုနိုင်ငံရေးဆန္ဒရှိဖို့နဲ့တန်လိမ့်ထံခိုင်မာမှုလိုတယ်လို့လည်း WHO ဥက္ကဋ္ဌကပြောကြားလိုက်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
ါ COVID-19 ရောဂါဆိုင်ရာအရေးပေါ်အခြေအနေသတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်တိုင်းမဟုတ်ဘဲအရေးပေါ်အစီအစဉ်ပုံစံနဲ့ပြောင်းလဲပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်ရှင်
သဘာဝတရံစာတပေါ်ကျွဲဝါတဲ့မြန်မာနိုင်ငံရဲ့အရင်းမြစ်တွေနဲ့သဘာဝပတ်ဝန်းကျင်အတွက်လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရကဘာတွေဆောင်ရွက်ပေးနေပါသလဲ။ပြည်သူ့လွှတ်တော်တရံစာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာကော်မတီဥက္ကဋ္ဌဦးစိုးသူရထွန်းကိုဒေါက်ခင်မျိုးသက်ကရန်ကုန် VOA ဌာနမှတွေ့ဆုံမေးမြန်းထားပါရရှင်။
လို့ VOE မှာလာပြီးတော့ဖြေကြားပေးတဲ့အတွက်ဥဆုသူရထွန်အများကြီးကျေးဇူးတင်ပါတယ်။အခုဥဆုသူရထွန်ကဒီတယံစာတနဲ့ပတ်သက်ပြီးတော့ဟိုတဘာဝပဝန်ကျင်ထင်းနေမလားယင်တယံစာတနဲ့ပတ်သက်ပြီးတော့ဘာရင်းများဟိုဒီအစိုးရတက်တန်းတွင်မှာပေါ့နော်လုပ်ငန်းပါအစိုးရတက်တန်းလိုက်ကုန်တော့မယ်လေကုန်တော့မယ်ဆိုတော့နောက်နှစ်ဆိုဒီ၄နှစ်တာကာလအတွင်းမှာဘာတွေလုပ်နိုင်တယ်နည်းနည်းပြောပ
ြဟုတ်ကဲ့ကျွန်တော်တို့ဟိုလွတ်တော်အနေနဲ့ကတော့နှစ်ပိုင်းပေါ့တစ်ဖက်ကတော့ကျွန်တော်တို့ကဒီစောင့်ကြည့်တိမ်မှတ်ခြင်းပေါ့ဒီ oversight လုပ်ရတဲ့တာဝန်ရှိပါတယ်နောက်တစ်ခါတော့အဓိကတာဝန်ဖြစ်တဲ့ legislation ပေါ့ဥပဒေပြုရေးတာဝန်ပါအဲ့တော့တရားသာရကဏ္ဍဆိုရင်တော့ကျွန်တော်တို့ဟိုတိတိတာထင်ချက်ရဆိုရင်တော့ကျွန်တော်တို့တပ်သူတွေနီးဥပဒေကိုကျွန်တော်ပြန်ပြီးတော့ဒါကိုပြင်ဆင်ပြီးတော့အတည်ပြုပေးနိုင်ကြတာရှိပါတယ်နောက်တစ်ခါမြန်မာကြောပြေသနာဥပဒေပေါ့ဒါလည်းခင်းတဲ့လျော်ညီအောင်ကျွန်တော်ပြန်လဲပြင်ဆင်ပြီးတော့ပြီးဆွေးတာရှိပါတယ်နောက်တစ်ကဏ္ဍအနေနဲ့ဆိုကျွန်တော်တစ်တော်ကဏ္ဍပေါ့တစ်တော်ဥပဒေကိုလည်းကျွန်တော်တို့အစ်စ်ပြင်ဆင်ပြီးတော့ပြဋ္ဌာန်းခဲ့တာလေးလည်းရှိပါတယ်အဲ့တော့ဒါကဥပဒေပြုရေးကဏ္ဍဘက်ကကျွန်တော်လုပ်နိုင်ခဲ့တာပေါ့နောက်တစ်ခါတော့စောင့်ကြည့်တိမ်မှတ်တဲ့အပိုင်းကတော့နည်းနည်းများပါဒါကတော့ကျွန်တော်တို့ပြည်သူလူထုကနေဖြစ်ပေါ်လာတဲ့ဒီအတိုင်းစားတွေအကြံပြုစားတွေပေါ်မှာကြည့်ပြီးတော့သက်ဆိုင်ဌာနတွေနဲ့ဘူပေါင်းညီနိုင်ပြီးတော့ဒါကိုတက်မှတ်ပေးခဲ့ရတာလည်းရှိတယ်နောက်တစ်ခါကျွန်တော်တို့ဒီဟိုတခြားဟိုသတင်းမီဒီယာတွေကအစပေါ့ကျန်တဲ့နေရာတွေကစက်တာတွေကနေပြီးတော့ရလာတဲ့အချက်လက်တွေနဲ့လည်းကျွန်တော်တို့တက်ဆိုင်ရဝန်ကြီးဌာနတွေကိုဥမာကျွန်တော်တို့နဲ့တိုက်ရိုက်ဆိုင်တာကတော့တရားစာတမ်းနဲ့တော့ပေါ်ဝင်ကြီးထိန်းသိမ်းရေးဝန်ကြီးဌာနပါဒါပေမဲ့လည်းတခြားဌာနတွေလည်းအကူအညီတွေလည်းရယူပြီးတော့ဆိုပါတော့ကျွန်တော်တို့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးကနေစီဒီရေးမြစ်တွေကျွန်တော်မြေချောင်းတွေရဲ့ပြဿနာတွေကိုဖြည့်ရှင်းရတာတွေလည်းရှိတယ်။နောက်တစ်ခါကျွန်တော်တို့တချို့နေရာတွေကြာရင်ကျွန်တော်ကာဝေးရေးတို့ဤရေးရေးတို့ရဲ့အကူအညီပါယူပြီးတော့ဟိုဒီပြည်သူလူထုအထူးကအောင်တရားစွာထုတ်ပေါ်ရေးကြောင့်တခြားပြဿနာတွေမဖြစ်လောက်အောင်ဆိုတာမျိုးထိန်းချုပ်ရတာတွေလည်းရှိပါတယ်ခင်ဗျာ
။ဆက်နွှဲနေတာပေါ့နော
်။ဟုတ်ကဲ့ပါခင်ဗျာ
။တဘာဝပုံကျင်ထိန်းနေရတော့နည်းနည်းတော့ခြေပြန့်ပါတယ်။ကျွန်ခြေပြန့်ပေမဲ့ဒီအခုလုံနိုင်တဲ့အတိုင်းတာပေါ့နော်။ဘယ်လောက်အတင်ကလုံနိုင်ပါလဲ။
နှစ်မျိုးပါခင်ဗျာ။အောင်းရင်ထင်းသေးရေးဆိုတော့ကျွန်တော်မူရင်းဒီကျွန်တော်ကဘာကြီးပူနွေးလာတာနဲ့ပတ်သက်ပြီးတော့ Global Climate Change ကိုကျွန်တော်တို့စဉ်းစားရတဲ့အတွက်ကြောင့်ကျွန်တော်တို့ဘက်ကကျွန်တော်ရဲ့ Party Commitment လည်းရှိတဲ့အခါမှာဒီကျွန်တော်တို့တဘာဝထင်းသေးရေးနယ်မြေတွေတိုးချဲ့ပြီးတည်ထောင်ရပါတယ်။တည်ထောင်တဲ့အခါမှာအရင်တော့ရှိခဲ့တဲ့နယ်မြေတွေကိုတစ်ချိန်တော့ကျတော့ဥမာဆိုပါတော့နမူနာပြောရရင်ခါကာဘိုရာစီတဘာဝထင်းသေးရေးနယ်မြေဆိုရင်အဲ့ဒီခါရထောင်တည်တာတည်ထောင်ခဲ့တယ်ဒီလာကံပြည်သူတွေအတွက်ကိုသူတို့တိတ်မစင်းစားနိုင်ကြဘူးအပြည်သူတွေမှာအကြက်တဲခက်ခဲတွေတွေ့ရတယ်ပေါ့အဲ့တော့သူတို့မှာတစ်သက်လုံးနေခဲ့တဲ့တောတောင်တွေမှာသူတို့မှာတချို့နေရာတွေသွားလို့မရဘူးဆိုတာမျိုးပြဿနာရှိပါတယ်အဲ့ကျွန်တော်တို့လက်မှာဒါကိုကျွန်တော်ဥပဒေပြီးပြန်လဲပြဋ္ဌာန်းတဲ့အခါမှာကျွန်တော်တို့အရင်တော့သဘာဝထိန်းသိမ်းနေမိများဆိုင်ရာဥပဒေကိုကျွန်တော်တို့ကဇီဝမျိုးစုမျိုးကွဲများနဲ့သဘာဝနေမိများထိန်းသိမ်းဥပဒေအနေနဲ့ပြဋ္ဌာန်းလိုက်တဲ့အခါမှာဒီလာကံပြည်သူတွေကိုယ်တိုင်ထိန်းသိမ်းနိုင်တဲ့တတော်တွေသူတို့ရဲ့ပိုင်ဟာဆိုင်ရာဆိုင်ခွင့်သူတို့တောင်ရာဆိုင်နိုင်မှုသူတို့တာရဲဒိဋ္ဌံကိုသူတို့ဟိုလိုအပ်တယ်လို့သူတို့စီစဉ်နေသူတို့ထုတ်ယူစားသုံးနိုင်မှုအတွက်လည်းကျွန်တော်နေရာလေးတွေခြံထားပေးပြီးတော့မှတကယ်ထိန်းသိမ်းရမယ့်ကိုယ်စုံကိုပဲထိန်းသိမ်းတဲ့သဘောမျိုးတွေကျွန်တော်လုပ်တယ်ပေါ့ဒါကထိန်းသိမ်းရေးပိုင်းမှာအဲ့တော့အဲ့လိုနေမြေတွေကိုကျွန်တော်တိုးချဲ့တည်ထောင်ပြီးတော့မြန်မာနိုင်ငံတော်အလုံးမှာဟိုအောက်ပေါ်ဆုံးကာကပိုရာစီကြီးကနေတောင်ဘက်ကျွန်တော်တို့ဒီလမ်းပြီးအန်ဝါမျိုးသားဥယျာဉ်လိုနေရာမျိုးအထိတိုးချဲ့တည်ထောင်တာတွေရှိတယ်ကအဲ့လိုလုပ်တဲ့ခါမှာလည်းဒီ executive ပေါ့ဒီအလုပ်လုပ်ရတဲ့ဝန်ကြီးဌာနအနေနဲ့ဝန်ထမ်းနဲ့ရမုံငွေအားလဲချက်တွေရှိမှဆိုတဲ့အတွက်ကျွန်တော်တို့လွတ်တော်အနေဒါကို budget တွေချပေးပြီးတော့လှူထောင်ပေးရတာတွေလည်းရှိပါတယ်အဲ့ဒါထိန်းသိမ်းတဲ့အပိုင်းပေါ့နောက်တစ်ပိုင်းကတော့ကျွန်တော်စီမံခန့်ခွဲမှုအပိုင်းပါဒါကတော့ကျွန်တော်တို့ခုနပြောတဲ့တပ်တူတွင်းမှာဖြစ်ဖြစ်စေုံလို့လို့ယူနေပဲဖြစ်ဖြစ်စီမံကိန်းနေရာကျွန်တော်တို့ကလုပ်တော့လုပ်လဲလုပ်ရမယ်ဒါမှလည်းလူများအတွက်ဖွံ့ဖြိုးရေးလုပ်ငန်းတွေဖြစ်လာမယ်ဒါတစ်ဖက်ကလည်းလှုပ်လှုပ်တဲ့နေရာမှာသဘောပေါက်ဝန်ကြီးထိခိုက်မှုအနည်းဆုံးဖြစ်အောင်လူစီမံခန့်ခွဲမလဲဆိုတာတွေကိုကျွန်တော်ကစီမံချက်တွေချပေးပြီးတော့ဝိုင်းပြီးတော့အပြန်အလှန်ညှိနှိုင်းပြီးတော့ဆောင်ရွက်ပါတယ်
။ဆိုတော့တဘာဝပုံဝန်ကျင်ထိန်းသိမ်းရေးမှာဒီလေရုညဉ့်ဉန်းမှုတို့ဒီမြေရုညဉ့်ဉန်းမှုတို့ကဒီအញ្ញအရေးပါပါတယ်။အဲ့ထက်မှမှဒီကြောင်မီးသွေးဟိုဆက်ယုံနေပေါ့နော်။အစိုးဒီဆက်ယုံနေပတ်သက်ပြီးတော့ဆန္ဒပြနေတာတွေအများကြီးတွေ့ပါတယ်။ဒီပြည်သူတွေကမကျေနပ်လို့သူတို့နေမြေတွေမှာရေတွေပျက်စီးတယ်၊မြေတွေပျက်စီးတယ်ပေါ့နော်။အဲ့လေလူမှလည်းညဉ့်ဉန်းမှုတွေဖြစ်တယ်ဆိုတော့ဒါအဲ့ဒါနဲ့ပတ်သက်ပြီးတော့ဘလို့ကင်ကြွယ်နေလဲနည်းနည်းသိချင်တယ်ပ
ါကျွန်တော်တို့ကတော့ဥရေပြူရေးပိုင်းဖြစ်တဲ့တွေအဓိကတော့စံကြီးစံညုံးပါပဲအဲ့တော့ဘယ်လိုဆက်ယုံမယ်တီတောင်ပေါ့ကြောင်မီသွေးလဲအလားတူပဲကျွန်တော်တို့ကလေလူတွေကိုပြန့်နှံ့မဲ့ဆာဗာတွေအောက်ဆိုက်အလား SOH NOH အလားနိုက်ထရိုဂျင်အောက်ဆိုက်ကာဗွန်မိုနောက်ဆိုက်ကာဗွန်တိုင်အောက်ဆိုက်ဆိုရဲဒါတွေဘယ်လောက်ထိထွက်တယ်လဲဒီ emission ကိုတို့ဘလို့ထိန်းသိမ်းနိုင်မလဲဒါက ဒါခိုးငွေထုတ်လွှတ်တာပေါ့တခါသူ့ရဲ့အပိုင်းထဲမှာပြာပေါ့ဖြစ်လာတဲ့ခါမှာဒီပြာတွေကလည်းဘေးကနေအတန်းတင်းဖြစ်စီတော့ဒီပြာတွေကိုဘယ်လိုထိမ့်သိမ့်မလဲဆိုထိမ့်သိမ့်နိုင်တဲ့သူကိုကျွန်တော်တို့ကမကန့်ကွက်ပါဘူးကျွန်တော်တို့ကဥရေပြူရေးပိုင်းရာကမ္ဘာစံကြီးဆိုင်ရုံးနဲ့ကြည့်ပြီးတော့ကောင်းမွန်အောင်လုပ်နိုင်တဲ့လူရှိရင်ဒါကျွန်တော်တို့ကတော့ပေါ်မှာဘာမှဟိုသူသူချာချာကန့်ကွက်ဖို့မရှိပါဘူးပြည်သူလူထုကကန့်ကွက်တယ်ဆိုတော့ဒါကစိုးရိမ်မှုကြောင့်ဖြစ်တာပါပြီးခဲ့တဲ့ခေတ်ဒီမှာဒီခံခဲ့ရတဲ့စိုးကြိုးတွေကြောင့်နောက်လာမဲ့လူကိုပို့ရင်းပြောရင်တော့မယုံကြည်တော့ဘူးပေါ့လွယ်လွယ်လေးမယုံကြည်နိုင်ဘူးဆိုတဲ့အခြေအနေမျိုးဖြစ်တာပေါ့တကယ်တမ်းတော့ဤပညာတွေကအခုကတိုးတက်နေပါပြီတကယ်တော့ကောင်းအောင်လုပ်နိုင်တဲ့လူရှိရင်ကျွန်တော်တို့ကဒါကိုကြိုးစားရမှာပဲဖြစ်ပြီးတော့မကောင်းရင်လည်းချက်ချင်းပိတ်သိမ်းပြီးတော့အရေးယူရမှာပဲဖြစ်ပါတယ်အဲ့တော့ဒါကတော့ဟိုအခြေအခြေတစ်ခါကအခြေအနေကြောင့်စိုးရိမ်မှုတွေပူပန်မှုတွေရှိတယ်ဆိုတာလည်းမဆန်းပါဘူးဒါကတော့ပြည်သူလူထုကတော့ဒီတိုင်းပဲရှိမှာပါ
ဆရာဒီလိုမျိုးဖားကန်လိုနေရာမျိုးမှာအရင်တော့တူးထားတဲ့နောက်လက်ရှိလည်းတူးနေတဲ့ဒီမြေပြိုတာတွေလူဟိုကလူအတန့်အချင်းအထိထိကြိုက်တာတွေရှိနေဒီနေရာတွေပျက်စီးနေတာတွေပေါ့နော်တဘာဝဟိုမြေနေထားတွေပျက်စီးနေတာတွေဒါတွေအတွက်ပြန်ပြီးတော့ပြင်ဆင်ပြုပြင်ဖို့ပေါ့နော်ထိန်းသိမ်းမှုပြုပြင်ဖို့ဘယ်အတိုင်းတာအထိလုပ်နိုင်ပါပြီလဲ
ဟုတ်ကဲ့အဲ့ဒါလေကျွန်တော်တို့ကတော့ဟိုဒီကောင်းမြတ်ကျေတနာကအမြတ်ရခဲ့တဲ့သူတွေကပဲပြန်လုပ်ပေးရမှာပေါ့တကယ်သဘောတဘာဝရတော့နောက်တစ်ခါအမြတ်ရခဲ့တဲ့လူဆိုတဲ့နေရာမှာလုပ်ငန်းရှင်ပါတယ်နိုင်ငံတော်လည်းပါပါတယ်အဲသူတို့လုပ်ဖို့အတွက်ကိုကျွန်တော်တို့ကအခုလောလောဆယ်တော့ comedy တစ်ခုဖြစ်ဖို့ဒါဟိုအဲ့လုပ်ငန်းရှင်တွေနဲ့သဘောပတ်ဝန်းကျင်ကိုပြန်ထိန်းသိမ်းဖို့နဲ့ပြန်လည်တည်ထောင်ဖို့ဆိုတဲ့အပိုင်းကိုကျွန်တော်တို့သွားပြီးတော့ဒါကိုဦးစားပေးပြီးတိုက်တွန်းနေပါတယ်အဲဆိုတော့ဒါကတော့ကျွန်တော်တို့မကြခင်ဖြစ်လာမယ်လို့လည်းယုံကြည်ပါတယ်အဲ့ဒါဆိုရင်သူတို့ကိုယ်တိုင်လည်းတချို့ကလည်းတကယ်လည်းလုပ်ချင်ကြတယ်အထူးသဖြင့်တော့ဥလူချောင်းလိုမျိုးဆိုရင်ဒါကြီးရတဖြည်းဖြည်းနဲ့တိမ်ကောလာတယ်ဒီအဲ့ဒီကမှဒါတို့တူဖို့လာပုံမှန်တူဖို့နေဝင်မရပါဘူးကျွန်တော် scientific assessment ပေါ့တရားလေ့လာပြီးတော့မှဘယ်လိုနီလာနဲ့ထိမ့်သိမ့်မလဲဘယ်လိုကာကွယ်မလဲရေထိနိုင်ရည်ဘယ်လိုစောင့်မလဲဒါမျိုးတွေကိုပါကျွန်တော်စဉ်းစားပြီးတော့စောင့်ရမှာမလို့ဒါကတော့နည်းနည်းတော့ကြာတဲ့လုပ်ငန်းလုပ်ခုလေးဖြစ်ပါတယ
်ဒါပေမဲ့အစာပြူတာတော့လုပ်နေပြီ
ပါလုပ်နေပါပြီခင်ဗျာဟု
တ်ဆိုတော့ဒီတဘောမောပတ်ဝန်းကျင်ပြဿနာတွေမှာဆိုအဓိကအမှိုက်ပြဿနာအဓိကဟိုတွေ့ရပါတယ်ဆိုတော့ဒီအမှိုက်ပြဿနာနဲ့ပတ်သက်ပြီးတော့ဒီမြန်မာတနိုင်ငံလုံးနဲ့ခြုံပြီးတော့ပေါ့နော်။ဘာဟိုဥပဒေတွေများချထားတာဟိုနော်ဒီလိုမျိုးအမှိုက်ကိုထိမ့်သိမ့်နိုင်အောင်ဟိုဘာတွေများလုပ်နေပါလဲအဲ့ဒါပထမဆုံးသိဖို့
လောလောဆယ်ကိုကျွန်တော်တို့ကအဲ့ဒီအမှိုက်နဲ့ပတ်သက်ပြီးတော့ဒီ waste disposal ပေါ့အားလုံးနဲ့ပတ်သက်တဲ့ဥပဒေတခုချုပ်ကုန်တဲ့ဥပဒေတခုကိုကျွန်တော်ရေးဆွဲနေပါတယ်။သဆိုင်အောင်ဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့အဲ့တော့အဲ့ဒီဥပဒေဖြစ်လာရင်တော့ပို့ပြီးတော့ထိရောက်တဲ့ဒီသောင်းမှုတွေဖြစ်နေမှာပါအခုကဘာမှိုက်ရပတ်သက်ပြီးကျွန်တော်တောက်လျှောက်မြန်မာနိုင်ငံမှာစဉ်းစားခဲ့တာကစီမင်နာယာပေါ့ municipal ရှူတော့နေပဲစဉ်းစားတာပေါ့ဘောင်းရင်ထင်းနေရှူတော့ကစဉ်းစားခဲ့တာနေပါတယ်အခုကကျွန်တော်ဘောင်းရင်ထင်းနေရှူတော့ကနေမှိုက်ရပတ်သက်ဘယ်လိုထိန်းသိမ်းမလဲဘယ်လိုသူ့ပေါ်မှာ conserve လုပ်မလဲဆိုတာကိုကျွန်တော်တို့စတင်ပြင်ဆင်လျက်ကြည့်ပါတယ
်ဆရာအတိုင်းတာအခုမှစတဲ့သဘောပေါ့နော်ဘာမှအကောင့်ထဲမှာပေါ်နိုင်နေပေါ့ဆရာအမှိုက်မှာမှအဓိကလူဟိုပါပေါ့နော်တကဘာလုံးမှာပြဿနာဖြစ်နေတာဟိုပလတ်စတစ်ပြဿနာပေါ့နော်ဒီပလတ်စတစ်ပြဿနာနဲ့ပတ်သက်ပြီးတော့ဘယ်အတိုင်းတာဒီကင်ကွယ်နိုင်ပါပြီလဲ
ကျွန်တော်တို့ကတော့ဥပဒေပြုရေးရှုထောင့်နဲ့တစ်ဖက်ကတော့လူထုကိုပညာပေးတဲ့ရှုထောင့်ပေါ့လေအဲ့တော့2018ခုနှစ်ကဒီကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးဆောင်မှုကလည်းဒီပလတ်စတစ်ပိုလူရှင်းကိုတိုက်ခိုက်ဖို့ဟိုထိန်းသိမ်းမှုအတွက်ကိုဦးစားပေးခဲ့တာဆိုအဲ့ဒီအချိန်မှာတော့ကျွန်တော်လွတ်တော်ထဲမှာလည်းကျွန်တော်ကိုယ်တိုင်ပဲပညာပေးဟောပြောပွဲတွေလုပ်ပါတယ်နောက်တစ်ခါလည်းဒါနဲ့ပတ်သက်ပြီးပန်းနဲ့ discussion ဆင်းတဲ့ဒီလွတ်တော်ကိုယ်စားလှယ်တွေကတက်ဆိုင်ရာကွန်မြူနီနဲ့ကိုပြန်ပြီးညာကိုပြန်ပြီးတော့ပြန်လဲရှင်းလင်းပြနိုင်အောင်ပြန်ပြီးထိန်းကျောင်းနိုင်အောင်လို့ဆိုပြီးတော့လုပ်ဆောင်ပေးတာတွေရှိပါတယ်အဲ့မှာတော့ကျွန်တော်ပြည်လွတ်တော်မြို့သားလွတ်တော်ပူးပေါင်းပြီးတော့ဆောင်ရွက်ခဲ့တယ်ပေါ့ဆိုတော့တခြားလည်းကျွန်တော်တို့တော့ဟိုဒီတက်ဆိုင်ရာတချို့လွတ်တော်ကိုယ်စားလှယ်တွေကထိကြလို့ရှိရင်တော့သွားပြီးတော့ကျွန်တော်တို့ဟောပြောပြတာတို့ဒီလိုမျိုးဒါပညာပေးအပိုင်းတော့လုပ်ပါတယ်အရေးကြီးတာကဒီပလတ်စတစ်ကိုကျွန်တော်တို့ရှင်းလင်းဖို့အတွက်ဒီပလတ်စတစ်အမှိုက်ကိုချော့ချမယ်ဆိုရင်ဒီကျွန်တော်တို့အစားထိုးပစ္စည်းတွေပေါ့ခုနပြောလို့ပေါ့အဝတ်အိတ်ကိုအနေနဲ့ဒါကိုမြေတန်းစိုးတိုင်ကိုသွားရင်အိတ်ကိုယူသွားပြီးတော့မှထည့်လာတာတနည်းအားဖြင့်ပလတ်စတစ်ကိုမသုံးဘဲနဲ့မသုံးဘဲနေနိုင်အောင်ဆောင်ရွက်တာမျိုးတခါဟိုတခြားအစားထိုးကျွန်တော်တချင်တော့ညီမလူမျိုးတွေကဒီစားကြတော့ဆရာဝေယူလို့ချင်းရင်ကျွန်တော်ကဖက်နဲ့ထုတ်တယ်ပေါ့ဆိုတော့ဒီလိုနီလန်းကကျတော့ဒီဖက်ကိုကျွန်တော်လွတ်ပြလိုက်ရင်စီမင်းသားရသဘောရအမှိုက်ဖြစ်တာတော့မှန်ပေမဲ့မောင်းဝင်ထင်းသေးရသဘောရကျတော့သူကပျက်စီးလွယ်တဲ့ပျက်စီးဖြစ်တဲ့ organic ပျက်စီးဖြစ်တဲ့အခါကျတော့ယတနာအများကြီးနေပါတယ် အဲ့အဲ့လားကြတော့လေအလားတူတခါပါဖြစ်လို့ဆိုတော့တပင်းနေမှာထိခိုက်မှုတွေကလည်းပြန်ဖြစ်လာပါတယ်နောက်တခါဒီရှိပြီးသား၃ပြီးသား plastic mic ကိုကျွန်တော်တို့ကဘလို့ဖြက်စီးမလဲပေါ့ဆိုတဲ့ခါမှာသူ့ land free ပေါ့ဒီမြေကိုဟိုမြေဖို့တယ်နီးနဲ့ထိန်းသိမ်းနဲ့နီးလန်းကကြတော့တခါပါဖြစ်ပြန်လဲဆိုတော့မြေရောက်ရေးစီစဉ်သွားလာမှုဟောကျန်တဲ့ဒီဘလို့ချင်းရလဲဖြစ်နိုင်ပါတယ်မြေစီလောက်လောက်ပြီးတော့ထိခိုက်နိုင်လားရှိတဲ့ခါကြတော့ကျွန်တော်တို့ကတော့အကောင်းဆုံးလီလာတစ်ခုနဲ့စဉ်းစားတာကတော့ဒီ waste to energy ပေါ့သူ့မီးရှို့ပြီးတော့လောင်မြိုက်တဲ့ဆွိုင်းရင်လည်းကျွန်တော်တို့လျှက်စစ်တာကလည်းရအောင်ဆိုရဲနီလန်းကိုလည်းကျွန်တော်တို့စဉ်းစားခဲ့ပါတယ်အဲ့ဒီလည်းနိုင်ငံတကာဖွဲ့စည်းတင်လည်းတိုင်ပင်ဆွေးနွေးတယ်တချို့နိုင်ငံလေးလည်းကျွန်တော်သွားပြီးလေ့လာတယ်တက်ဆိုင်ရာမြို့တော်စီပင်နေရန်ကုန်နဲ့မန္တလေးအဓိကပေါ့လေသူတို့ကိုလည်းဒီဟာနဲ့ပတ်သက်ပြီးတော့ဖြစ်နိုင်ရင် waste to energy plan တွေဖြစ်လာအောင်ဆိုတော့မြို့လေးတိုက်တွန်းထားတာတွေလည်းရှိပါတယ်။ဒါကတခါတပြန်ထင်းသားပြန်လာ။အဲ့လိုလုပ်ပြန်ရင်လည်းတခါမှဖြစ်လို့ဆိုတော့မီးရှို့တဲ့အတွက်ကြောင့်ဖြစ်လာတဲ့ gas တွေကဘလူးချင်းဘလောက်ဖြစ်နိုင်တယ်ဆိုတာလည်းစဉ်းစားရပါတယ်။အဲ့တော့ဘယ်ပေါင်းစုံတူးအောင်ပေါင်းစုံလဲကျွန်တော်စဉ်းစားပြီးတော့ plastic ကြောင့်ဖြစ်မဲ့အငြိကြီးကိုကျွန်တော်ချောချဖို့တော့စဉ်းစားနေခဲ့တာရှိပါတယ်
။ဘယ်တိုင်းကတည်းကလုံခိုင်ပါ့မလဲ
။အခုတည်းတော့ကျွန်တော်တို့ implementation ပေါ့လက်တွေ့လုပ်တဲ့နေရာမှာရန်ကုန်မြို့ဆိုရင်ကျွန်တော်တို့အခုအထင်းမင်းပိုက်ပုံမှာတော့ကျွန်တော်ကဒီအမိုက်ကိုချိပြဖို့ဆိုရင်စိတ်ဝင်နေကိုစလုပ်ဖို့ကျွန်တော်တို့ခုလွတ်တော်မှာကိုပဲဒီနိုင်ငံတကာချင်းငွေတွေနဲ့ရယူပြီးတော့နှီးပညာရောယူပြီးတော့လုပ်ဖို့ပြင်နေတာရှိပါတယ်ဒါမကြခင်ဖြစ်လာမှာဒီဟာတော့ခုနပြော energy ထုတ်နိုင်တဲ့အဆင့်ဒီကအခုထိမရောက်သေးပါဘူးဆိုတော့ဒီလုပ်ငန်းစဉ်ကလည်းလွတ်တော်နဲ့အစိုးရနဲ့ဦးအောင်ဆောင်ရဲ့လုပ်ငန်းစဉ်ကလည်းနည်းနည်းလေးတော့နှီးကွေးတာလေးရှိပါတယ်ကျွန်တော်တို့ဆိုရင်ဒီလေးဒီလုပ်ကိုလုပ်နေတာနှစ်နှစ်ခွဲလောက်ရှိပြီပဲဒီနေ့ထိဖြစ်ပေါ်တိုးတက်လာတာလေးကနေတော့နေသေးတယ်ဆိုတာအမှန်တိုင်းဝန်ခံပါပါ
အဲ့တော့ဒီအစိုးရလက်ထက်မှာပေါ့နော်ဒီတဘာဝတယံစာတန်းနဲ့တဘာဝပေါင်းခြင်းထင်းခြင်းမှာဘယ်အပိုင်းခန္ဓာမှာအအောင်မြင်ဆုံးဖြစ်တယ်လို့ဟိုကယူဆပါလဲနောက်ပြီးတော့ဘယ်အကိုင်းပိုင်းခန္ဓာတော့မကင်တွင်နိုင်သေးဘူးလို့ဟိုသတ်မှတ်ပါလဲ
ဟိုကျွန်တော်တို့တွတော်ကော်မတီနေနဲ့ကြည့်ရှုရတာတော့အကြမ်းင်း၃ခန္ဓာပေါ့ဒါတတုခန္ဓာတွေတတောခန္ဓာနဲ့နောက်တစ်ခါခုနပြောတဲ့ပဝန်းကျင်ထင်းခြင်းခန္ဓာပါအဲ့တော့တိတော့ကဏ္ဍကတော့အောင်မြင်ဆုံးလို့ပြောရမှာပေါ့ကျွန်တော်လက်တွေ့ကြကြလုပ်နိုင်တယ်အခုဆိုရင်လူတွေမြင်နေတာတစ်ခိုးဖန်တာတွေကိုထုတ်တာတွေကိုမြင်နေတာပေါ့တကယ်တမ်းကဒါတစ်ချိန်လုံးကလည်းလက်ပေါင်းများစွာခိုးထုတ်နေတာကျွန်တော်တို့လက်ထက်မှာအများကြီးဖန်နိုင်ခဲ့တော့ဖန်တာတွေကိုမြင်တော့တစ်တီခိုးနေရလို့ထင်တာပေါ့အမှန်တကယ်တော့တော်တော်လေးထိမ့်သိဟိုကြိုးစားခဲ့ပါတယ်ဒါတော့မှနီးပညာတွေကမြင်လာတော့ချင်းစိုးလို့ဒီလက်လက်ကရိယာတွေထုတ်လိုက်ရင်တစ်ကလွယ်လွယ်လေးနဲ့ပါသွားပါတယ်ဒါကိုကျွန်တော်ကလိုက်ပြီးထိန်းသိမ်းမှုစောင့်ရှောက်ဖို့လုပ်ရတာပါတော့တခါစိုက်ပျိုးရေးလည်းလုပ်နိုင်ခဲ့တယ်ပေါ့တခါကုနာပြောတဲ့ဇီဝမျိုးစုံမျိုးဝဲနဲ့တားငယ်ထိန်းသိမ်းတဲ့တဘောဝနေပြည်တီတီထောင်ရေးကိုလည်းကျွန်တော်တို့တိုးချဲ့ပြီးလုပ်နိုင်ပါတယ်ဒုတိယကတော့ကုနာပြောတဲ့ဒုတိယတတိယပြောမယ်တတုနဲ့ဘဝဝင်ရင်ထိန်းသိမ်းကဏ္ဍမှာတော့ကျွန်တော်တော်တော်လေးခက်ခဲခဲခဲတော့ရှိပါတယ်ဘာလို့လဲဆိုတော့တခြားအကြောင်းတစ်ခုကပါလဲဆိုတော့တတုတွေယတနာတွေနေမြေတွေကလည်းညီညာရေးရအပြည့်စုံမရသေးတာလည်းပါတယ်နောက်တခါကျွန်တော်တို့ကတရားသာခွဲဝေရေးအတွက်ဟုတ်ရတာပေါ့ဒီဖက်ဒရယ်ပြည်တော်စုကိုသွားတဲ့အချိန်မှာပြပသားသားမရှိသေးတာကြောင့်လည်းပါတယ်ပေါ့အဲ့ဒီဘက်မှာတော့နည်းနည်းလေးကျွန်တော်နှီးတော့နှီးနေပါသေးတယ်ဒါပေမဲ့တန်တယ်ကျတော့ကျွန်တော်ကြိုးစားပြီးတော့လုပ်နေရတဲ့ဖြစ်ပါတယ်ဟုတ်ကဲ့
ဒီမှာလာနေ
ကြတ
ယ်ဒေါက်ခင်မြို့သက်စီစဉ်ထုတ်လွှင့်ပေးခဲ့တာပါရှင်အခုတနင်္ဂနွေနေ့ညပဲအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယနိုင်ဝက်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို70 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2020ပြည့်နှစ်မတ်လ22ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ1925 32စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1595တို့ကနေတိုးချဲ့နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲထုတ်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းအစီအစဉ်တွေမှာတော့မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုမထုတ်လွှင့်ခင်အရင်ဆုံးသတင်းစာဆရာစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနှာစင်ကြားရမှာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။ဦးစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒီတစ်ပတ်မှာတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးပြင်ဆင်ထားမှုလုံလောက်ပါရဲ့လားဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။ဦးစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီပေးဆက်ထားပါတယ်ရှင
်။အခုဆိုရင်ကမ္ဘာနဲ့အဝမ်းကိုဗစ် -19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပြန့်ပွားမှုမြင့်တက်နေပြီးကူးစက်ခံရသူနဲ့သေဆုံးသူအရေအတွက်တနည်းတစ်ခြားမြင့်တက်လာနေတာတွေ့ရပါတယ်။မတ်လ20ရက်နေ့အထိသတင်းတွေအရဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း200,000နီးပါးရောက်လာပြီးသေဆုံးသူလည်း1,000ကျော်သွားခဲ့ပါပြီ။နိုင်ငံတိုင်းလူလူကတော့ဗိုင်းရပ်စ်ကူးစက်ခံရမှုကာကွယ်ရေးကိစ္စတွေယောဂါကုသရေးကိစ္စတွေဒီကပ်ဘေးကြောင့်ဖြစ်လာနိုင်တဲ့အကျိုးဆက်တွေကိုဖြေရှင်းဖို့လုပ်ကိုင်နေကြပါပြီ။လက်ရှိအချိန်ထိကမ္ဘာနိုင်ငံနဲ့ဒေသ180လောက်မှာဗိုင်းရပ်စ်ကူးစက်မှုတွေ့ရှိထားပြီးဖြစ်ပေမဲ့အဲ့ဒီစီးရင်တဲ့မြန်မာနိုင်ငံပါဝင်ခြင်းမရှိသေးပါဘူး။ဗိုင်းရပ်စ်ကူးစက်ခံရသူမတွေ့ရသေးပေမဲ့အခြားအစိုးရတွေနီးတူမြန်မာအစိုးရကလည်းကာကွယ်ရေးလုပ်ငန်းတွေကပ်ဘေးကြောင့်ပေါ်ပေါက်လာမဲ့စီဝါရင်နဲ့လူမှုရေးအပေါ်ကရေရက်ခတ်မှုတွေကိုတုံ့ပြန်တဲ့လုပ်ငန်းတွေအဆက်မပြတ်လုပ်ကိုင်နေတာတွေ့ရပါတယ်။မြန်မာအစိုးရဘာတွေလုပ်ကိုင်နေသလဲ။အဲ့ဒီလုပ်ကိုင်နေမှုတွေဟာလုံလောက်မှုရှိပါရဲ့လားဆိုတာလေ့လာတင်ပြသွားပါမယ်
။အခြားသောနိုင်ငံတွေနီးတူမြန်မာအစိုးရပထမဦးဆုံးကင်တွေတာကလူစုလူဝေးမလုပ်ကြဘူးတားမြစ်တာပါ။အခုဆိုရင်မြန်မာနိုင်ငံတဝန်းကမန်းရွှေစက်တော်တိုက်ထီယိုးစီဒီအပါအဝင်အလို့စီကားတဲ့ဖျားပွဲကြီးတွေကိုပိတ်သိမ်းလိုက်ပါပြီ။လူစုလူဝေးတွေမလုပ်ကြဘူးအစိုးရက policy ချမှတ်ထားပြီးသက်ဆိုင်ရာဝန်ကြီးဌာနအသီးသီးကနေသူ့ဝန်ကြီးဌာနအလိုက်ညွှန်ကြားချက်အသီးသီးထုတ်ပြန်အကောင့်ထဲပေါ်နေတာတွေ့ရပါတယ်။တကြံပွဲတော်မကျင်းပါတော့ဘူး။ရုပ်ရှင်ယုံတွေကိုရန်နာထားဖို့ညွှန်ကြားခဲ့ရုံမကမူကြိုကျောင်းတွေတင်တန်းတွေပိတ်သိမ်းထားဖို့လည်းညွှန်ကြားထားပါတယ်။အခြေခံပညာအဆင့်ကျောင်းတွေဆောင်မွေးပွဲပြီးလို့နေရာတည်ကျောင်းပိတ်ရဲ့ကာလရောက်နေပြီးတက္ကသိုလ်ကောလိပ်တွေကလည်းနှစ်ဝက်ဆောင်မွေးပွဲပြီးဆုံးရင်ကျောင်းပိတ်ရဲ့ဆပါတော့မယ်။ night club တွေဘားတွေပိတ်သိမ်းဖို့ညွှန်ကြားချက်ထုတ်ထားသလိုသက်ဆိုင်ရာရက်ွက်ကြေးရာတွေမှာတရားပွဲတွေစပေးဟော့ပြောပွဲတွေမကျင်းပဖို့တားမြစ်ထားပါတယ်။နိုင်ငံတကာ NGO တချို့ကတော့ရုံးတွေပိတ်ထားပြီးအိမ်တွေကနေအလုပ်လုပ်တဲ့စနစ်စအကောင့်ထဲပေါ်နေပါပြီ။ဒါပေမဲ့လူစုလူဝေးနဲ့အလုပ်လုပ်နေကြတဲ့ကုမ္ပဏီတွေအထည်ချုပ်လုပ်ငန်းလိုအလုပ်ယုံဆက်ယုံတွေအများကြီးကျန်နေပါသေးတယ်။အဲ့ဒါတွေအတွက်ကိုတော့တိကျတဲ့လမ်းညွှန်ချက်ထွက်ပေါ်လာတာမတွေ့ရသေးပါဘူး။အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုပြည်ရင်းမှာပိုင်ပိုင်နိုင်နိုင်တားဆီးနိုင်ခဲ့တဲ့တရုတ်ကိုရီးယားနိုင်ငံတွေနီးတူပြည်ပကနေဝင်ရောက်လာမဲ့သူတွေကနေဗိုင်းရပ်စ်ပိုးပါလာမဲ့အရေးပိုးအာရုံစိုက်ဖို့လိုလာပါပြီ။အစိုးရကတော့ဗိုင်းရပ်စ်အကြီးအကျယ်ကူးစက်နေတဲ့ကူးစက်ခဲ့တဲ့နိုင်ငံတွေကဝင်လာမဲ့သူတွေကို14ရက်စောင့်ကြည့်စနစ်စတင်အကောင့်ထဲပေါ်နေပါပြီ။နယ်စပ်တွေကနေတရားဝင်ဗီဇာနဲ့ဝင်ရောက်ခွင့်ပိတ်ပင်လိုက်ပြီးဖြစ်တယ်လို့အဲ့ဒီနယ်စပ်ဂိတ်ပေါက်တွေကနေအိမ်နီးချင်းနိုင်ငံသားတွေကလွှဲပြီးအခြားနိုင်ငံသားတွေဝင်ရောက်လည်ပတ်တာကိုလည်းတားမြစ်ထားပြီးပါပြီ
။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုကိုတုံ့ပြန်ရမှာပြည်သူလူထုရဲ့အသိဉာဏ်ရေချိန်နဲ့ပူးပေါင်းပါဝင်မှုကအရေးကြီးတယ်ဆိုတာတရုတ်ကိုရီးယားလိုနိုင်ငံတွေကသက်သေပြနေပါတယ်။ဒါကြောင့်မြန်မာနိုင်ငံထဲမှာလည်းဗိုင်းရပ်စ်နဲ့ပတ်သက်တဲ့အသိပညာပေးမှုတွေကိုကြေကြေပြန့်ပြန့်လုပ်နေသလိုသတင်းထုတ်ပြန်မှုတွေကိုလည်းဘယ်ချိန်တုန်းကနေမှမတူအောင်ဖြန့်ချိပေးနေတာတွေ့ရပါတယ်။ဒီကိစ္စမှာတော့အစိုးရမီဒီယာတွေတင်မကပုဂ္ဂလိကမီဒီယာတွေဘက်ကပါတာဝန်ကျအောင်စူးစမ်းနေကြတာတွေ့ရပါတယ်။နောက်ထပ်ရေးကြည့်တာတစ်ချက်ကတော့ဗိုင်းရပ်စ်ပိုးတွေ့တဲ့လူနာတွေရှိလာခဲ့ရင်ပြည်စုကုသဖို့ကြိုတင်ပြင်ဆင်ထားမှုပါ။အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ရောဂါသံသယလူနာနဲ့ပိုးတွေ့လူနာတွေရှိခဲ့ရင်ပူးတမှုပေးဖို့ရန်ကုန်မှာဝေဘာဂီဆေးရုံမန္တလေးမှာကန်တော်နေဒီဆေးရုံတွေတည်ကြားထားရှိပါတယ်။တကယ်ဖြစ်လာရင်ဟိုတယ်တွေကိုပဲအသွင်ပြောင်းမလား။စာသင်ကျောင်းတွေကိုပဲအသုံးပြုမလား။အာဏာပိုင်တွေဘက်ကဆုံးဖြတ်တာပြင်ဆင်တာမတွေ့ကြရသေးပါဘူး။အခြားမြို့နယ်တွေမှာတော့ဆေးရုံတည်တဲ့ရေလို့မဟုတ်ပဲပြည်သူဆေးရုံတွေရဲ့အဆောင်တစ်ခုခုမှာပဲခွဲခြားစောင့်ကြည့်တာမျိုးလုပ်နေတာတွေ့ကြရပါတယ်။
ဒီနေရာမှာ ARD တိုင်းပသိမ်ဆေးရုံအုပ်ကြီးဒေါက်တာတမင်ထွတ်ကနေသတင်းမီဒီယာတွေကိုပြောထားတဲ့စကားမှတ်သားဖို့ကောင်းပါတယ်။သူကတကယ်လို့များကိုရိုနာဗိုင်းရပ်စ်လူနာသာတွေ့ခဲ့ရင် တဦးစီတီးတန့်ထားကုရမယ်အဲ့လိုကုမယ်ဆိုရင်တဦးချင်းစီအတွက်အောက်ဆီဂျင်ပေးဆက်အကျော်ဆေးသွင်းဆက်ဆေးထိုးဆက်စတာတွေလိုအပ်လာလိမ့်မယ်သူ့ဆေးရုံကြီးမှာအဲ့ဒီလိုဗိုင်းရပ်စ်ကုဖို့ဆက်ဟာလူနာတယောက်စာပဲရှိတဲ့အတွက်နောက်ထပ်6ယောက်9ယောက်စာရဖို့အလူခံဖို့လိုနေတယ်ဆိုပြီးပြောပြပါတယ်တကယ်တော့ဒေါက်တာတမင်းထွတ်ပြောတဲ့လိုအပ်ချက်ဆိုတာဟာပသိမ်ဆေးရုံတစ်ခုတည်းမှာပဲလိုတဲ့လိုအပ်ချက်မျိုးတော့မဟုတ်ပါဘူး။ရန်ကုန်မန္တလေးနဲ့အခြားသောဆေးရုံတွေမှာလက်ရှိပုံမှန်ကုသပေးနေတဲ့လူနာတွေအတွက်လောက်ပဲအဲ့ဒီလိုဆက်မျိုးရှိကြတာပါ။အခုကိုရိုနာဗိုင်းရပ်စ်ကုသမှုလုပ်ရတော့မယ်ဆိုရင်ဆက်တွေရောအခြားသောဆေးရုံသုံးပစ္စည်းတွေပါအများကြီးလိုအပ်မှာဖြစ်ပါတယ်။အသက်ရှူဆက်တစ်လုံးကိုပဲ7,200လောက်ပေးရတဲ့အခြေအနေအောက်မှာမြန်မာနိုင်ငံအနေနဲ့အဲ့ဒီလိုလိုအပ်တဲ့အထောက်အကူပစ္စည်းတွေလုံလောက်အောင်ဖြည့်တင်းဖို့မလွယ်ကူနိုင်ပါဘူး။အခုကိုပဲတထေးကြီးတွေလူပုဂ္ဂိုလ်တွေကနေဆက်တွေဝယ်လှူတာခွဲစိတ်ခံသုံးဝစ်စုံတွေဝယ်လှူတာလုပ်နေကြရပါပြီ။ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးအပေါ်ရိုက်ခတ်လာနိုင်တာနဲ့ပတ်သက်ပြီးပြည်ထောင်စုဝန်ကြီးဦးတောင်ထွန်းဦးဆောင်တဲ့ကော်မတီတရက်ဖွဲ့စည်းဆောင်ရွက်နေတာတွေ့ကြရပါတယ်။အစိုးရအနေနဲ့နိုင်ငံတော်လက်ပတ်ရန်ပုံငွေကနေကျပ်ငွေဘီလီယံ50လူမှုဖူလုံရေးရန်ပုံငွေကနေကျပ်ငွေဘီလီယံ50စုစုပေါင်းဒေါ်လာ380လောက်နဲ့ညီမျှတဲ့ကျပ်ဘီလီယံ100နဲ့ COVID-19 ရန်ပုံငွေထူထောင်ထားတယ်လို့သိရပါတယ်အခုဒီငွေနဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်အများဆုံးထိခိုက်ခံစားရမယ် CMB လုပ်ငန်းတွေဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေကိုအတိုးနှုန်းတရာခိုင်နှုန်းလောက်ပဲယူပြီးတနှစ်တာကာလအတွက်ငွေထုတ်ချေးမယ်လို့ကြေညာပါတယ်ထိခိုက်ခံစားရမယ့်အခြားသောစီးပွားရေးလုပ်ငန်းရှင်တွေကိုအခွန်အောက်ဖြေလျှော့တာပုတ်ကုန်လုပ်ငန်းရှင်တွေကိုလည်းကြိုတင်ကောက်ခံတဲ့ဝင်ငွေကွန်နှစ်ရာခိုင်နှုန်းကင်းလွတ်ခွင့်ပေးမယ်လို့ဆိုပါတယ်
။ကိုရိုနာဗိုင်းရပ်စ်ပြဿနာနဲ့ပတ်သက်ပြီးမြန်မာအစိုးရအနေနဲ့လုံနိုင်သမျှအစွမ်းကုန်လုပ်နေတယ်ဆိုတာကိုတော့ယုံမှန်တန်တရားဖြစ်เสียမှာရှိပါဘူး။ဒါပေမဲ့ဆင်းရဲတဲ့မြန်မာနိုင်ငံကျန်းမာရေးစောင့်ရှောက်မှုအဆင့်နှိမ့်တဲ့နိုင်ငံတကာအနေနဲ့ကျန်းမာရေးဝန်ကြီးဌာနကနှိုးဆော်ထားသလိုမြန်မာနိုင်ငံတွင်လည်းယောဂဖြစ်ပွားသူအများအပြားရုတ်တရက်တစ်ပြိုင်နက်တွေ့ရှိလာနိုင်တယ်ဆိုတဲ့အချက်နဲ့ကြည့်ရင်ပြင်ဆင်ထားမှုတွေမလုံလောက်သေးတာတွေ့နိုင်ပါတယ်။ဗိုင်းရပ်စ်ပိုးတွဲလူနာတွေရှိလာရင်ကုသဖို့ဆေးဘက်ဆိုင်ရာအထောက်အကူပစ္စည်းတွေမလုံလောက်သလိုပြည်သူလူထုအတွက်အမြောက်အများလိုအပ်မဲ့တစ်ခါသုံးမတ်စ်လိုပစ္စည်းမျိုးတွေလည်းမလုံလောက်ပါဘူး။ဒါအပြင်စီးပွားရေးဆိုင်ရာထိခိုက်နေနာမှုတွေအတွက်ကုစားဖို့အစီအမံတွေမပြည့်စုံသေးသလိုမတ်တီရန်ပုံငွေဒေါ်လာ380လောက်ဆိုတဲ့ငွေပမာဏကလည်းအလွန်နည်းနေသေးပါကြောင်းတင်ပြလိုက်ရပါတယ်။
အခုဆက်ပြီးမအေးတနာကျော်ရဲ့မြန်မာပြည်ကပေးစာများခန္ဓာကိုနားဆင်ကြရပါမယ်ရှင
်မင်္ဂလာပါရှင် VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့ VOA ဖွဲ့သားတို့ VOA တိချစ်သောရရှင်တွေအတွက်ရွေးပေးတဲ့မြန်မာသတင်းလေးတပုတ်နဲ့မြစ်တာတိလက်ဆောင်ပေးမှာဖြစ်ပါတယ်နော်။အခုတော့အရင် VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုပြီးတော့ Facebook ပေါ်ကရေးလာတဲ့သောရရှင်တွေရဲ့စာတို့လေးတွေမှတ်ချက်လေးတွေကိုပြောပြပေးခြင်းပါတယ်။မင်္ဂလာပါကျွန်တော်တို့တင်မောကထိုင်ဝမ်တရုတ်ကိုရီးယားသွားပါတယ်ဆိုပြီးတော့စာရေးလာတဲ့သရရှင်ကတော့ကက်ပတန်ဂျွန်နိုင်ဦးဖြစ်ပါတယ် VOA Radio Frequency တွေတည်ခြင်းလို့ပါခင်ဗျာလို့မေးလာခဲ့ပါတယ်ဟုတ်ကဲ့ကျွန်တော်တို့ Messenger ကနေပြောမေးလာတဲ့အတွက်ကြောင့်လို့ Messenger ကနေပြောကျွန်တော်တို့အခုနောက်ဆုံးလွှင့်နေတဲ့ Radio Line တွေကိုပြန်ချာပေးလိုက်ပါတယ်နော်ကက်ပတန်ဂျွန်နိုင်ဦးကလေလိုင်းမီတာတွေတည်ရတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့လည်းရေးလာတာပါကျွန်တော်တို့ကတင်မောသားတွေပါပင်လယ်ပြင်ထဲရောက်ရင်ဘာအဆက်အသွယ်မှမရလို့ VOA ကိုပဲ Radio နဲ့ဖမ်းယူနားထောင်နေကြရပါတယ်အားလုံးကိုလည်းဒီမီတာလိုင်းတွေကိုထပ်ဆင့်အဝေးမျှပေးပါမယ်တဲ့ကျေးဇူးတင်ပါတယ်ကက်ပတန်ဂျွန်နိုင်ဦးရှင်ဒီစနေအားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်အခုလိုမျိုးလေးလိုင်းတွေကိုဖြန့်ပေးမယ်ဆိုတဲ့အတွက်လည်းကျေးဇူးတင်ပါတယ်เนาะကျမတို့ VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြီးတော့လည်း Radio ရုပ်မြင်သံကြားအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာကိုဖန်ယူနာဆင်ကြည့်ရှုနိုင်ပါတယ်ရှင်မင်္ဂလာပါ VOA ရေ VOA ရဲ့ကျမ်းမာရေးအစီအစဉ်မှာတဲကြေကြောင့်ယောဂကုသနည်းကြောင့်လည်းတင်ဆက်ပေးစီကျင်ပါတယ်လို့ရေးလာတဲ့သောရရှင်ကတော့ Lockham Zoo Mew On ဖြစ်ပါတယ်ကချင်နယ်မယ်လို့ထင်ပါတယ်ကျမအတန်ထွက်မှားရင်ခွင့်လွတ်ပါနော်ဟုတ်ကဲ့ဒီသောရရှင်ပြောလာတဲ့တဲစီကြောင့်ယောဂကုသနည်း
ထုတ်လွှင့်ပေးပါလို့ကျမတို့ရေဒီယိုကနေပြတ်ပတ်ဆင်ကျမရဲ့အစီအစဉ်တင်ဆက်ပေးတဲ့ကိုဝင်းမင်းကိုလည်းပြောလိုက်ပါတယ်။ကိုဝင်းမင်းကတော့ပြောပါတယ်သူတော်တော်ကြာပါပြီတဲ့တစ်ခေါက်အဲ့ဒီတဲကျေကြောက်ယောဂနဲ့ပတ်သက်ပြီးတော့သူထုတ်လွှင့်ပေးတဲ့အစီအစဉ်လေးရှိရလို့ပြောပါတယ်။ပြန်ရှာနားထောင်လို့ရရင်လည်းနားထောင်ပါ။အကယ်၍ပြန်ရှာနားထောင်လို့မရရင်လည်းသူကဒီအစီအစဉ်လေးကိုမကြခင်မှာထပ်ပြီးတော့ဟိုအကြောင်းအရာတစ်ခုခုအစ်စ်အဖြစ်နဲ့ပြန်ပြောင်းလုပ်ပေးပါမယ်လို့လည်းပြောပါတယ်နော်။အခုလိုမျိုးအကြံပြုစာရေးလာတဲ့အတွက်ကျေးဇူးတင်ပါတယ်။တခြားဗီဒီယိုတွေသောရရှင်တွေလည်းသူ့လိုပဲဒီကျမရေးဘဟုသုတဆိုင်ရာအကြောင်းအရာလေးတွေကိုသိကျင်ကျမတို့စီကိုစာရေးပြီးတော့လှမ်းပြောလိုက်ပါနော်ကျမတို့တက်နိုင်သမျှဒီဘက်ကနေပြီးတော့အစီအစဉ်တွေထုတ်လွှင့်ပေးဖို့အစီအစဉ်ပေးပါမယ်ရှင်ကျမတို့ဗီဒီယိုကိုမေးခွန်းတစ်ခုမေးလာတဲ့သောရရှင်ရဲ့စာကိုလည်းပြန်ကြားပေးချင်ပါတယ်သူကသောရရှင်မိုက်မိုင်မှာ
မင်္ဂလာပါဗီဒီယိုအေးတခုလောက်အကူအညီတောင်းချင်လို့ပါတရင်တွေဆစ်ပြီးတော့ copy ယူတော့ပြဿနာရှိလို့ပါတရင်ကောင်းစင်မိကအမဲတုံးလေးပါရင်အဲ့တရင်ကိုဖုန်းထဲက WPS office မှာ save လုပ်လို့မရဘူးဖြစ်နေလို့ပါအကြံပေးပါအောင
်ဟုတ်ကဲ့တရင်တွေကို save ပြီးတော့ copy ယူတာပြဿနာရှိတယ်ဆိုလို့ဒီနေရာမှာလည်းဘယ်ကနေပြီးတော့တရင်ကို copy ယူရဲဆိုတာပြောမထားလို့ပါဟို Facebook ကနေ copy ယူတာလားဒါမှမဟုတ်ကျမတို့ VOA မြန်မာပိုင်း internet ဆာမျက်နှာကနေပြီးတော့ copy ယူတာလားဆိုတာရှိပါတယ်တကယ်လို့ဒီညီမပြောတယ်လို့မျိုးဒီတရင်တွေကို save လုပ်ပြီးတော့ copy ယူတာညီမယူတဲ့ပုံစံနဲ့ပြဿနာရှိတယ်ဆိုရင်ညီမဘယ်လိုယူလဲဆိုတာတော့ကျမတိတိချာချာဟိုသဘောမပေါက်ပါဘူးဒါမဲ့လေတေးကြတာကတော့တရင်တွေအားလုံးကိုယူတဲ့နေရာမှာစာသားတွေအားလုံးကို copy လုပ်ပြီးတော့စာသားအားလုံးကိုကူးလိုက်ပြီးတော့မှ Microsoft Word လိုမျိုးစာမျက်နှာပြောင်းမှာတွားပြီးတော့ကတ်လိုက်တဲ့အခါမှာ paste လုပ်လိုက်တဲ့အခါမှာစာသားတွေအကုန်လုံးအမြဲတမ်းပေါ်ပါတယ်။ဒါကြောင့်မလို့အဲ့ဒီနည်းနဲ့စူးစမ်းကြည့်ပါအောင်လို့ပြောချင်ပါတယ်နော် Ever Love ဆိုတဲ့ဒေါ်ရာရှင်ကတော့ view ကိုထောက်ခံပါတယ်အမှန်တရားကိုတင်ပြပေးတာအတွက်ကျေးဇူးတင်ပါတယ်ကိုရှောက်နေတဲ့လမ်းကိုပဲဆက်လက်ရှောက်လမ်းမှာလို့ရေးလာပါတယ်။ကျမတို့ view ကြီးကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့သောရရှင်တချို့တုံ့ပြန်ပြီးတော့ရေးလာကြတာတွေကိုလည်းဖော်ပြပေးချင်ပါတယ်နော်။ကိုအောင်ထွန်းလေးဆိုတဲ့သောရရှင်ကတော့ကျမတို့ view ကြီးကနေပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေကြ။ကျမရဲ့အစီအစဉ်ကိုနားဆင်ပြီးတော့စာရိုးလေးတစ်ချောင်းပြန်ပြီးတော့ရေးလာပါတယ်။သွေးအုပ်စုအမျိုးအစားနဲ့ဖြစ်နိုင်တဲ့ယောဂါဆိုတဲ့အစီအစဉ်ကိုကိုဝင်းမင်းတင်ဆက်ပေးခဲ့တာမှသူကကျမရဲ့သတင်းဆောင်ပါးတွေအရန်ကိုနားထောင်လို့ကောင်းပါတယ်။ကျွန်တော်ကတော့ဘီသွေးပိုင်ရှင်ပါဆိုပြီးတော့ရေးလာပါတယ်။VOA ကနိုင်ငံရေးသုံးသက်ချက်ကိုနားဆင်ပြပြန်ရေးလာတဲ့သောရရှင်အောင်နိုင်စိုးကတော့သူ့အမြင်ကိုရေးလာတာပါပြည်သူတွေအနေနဲ့အသည့်အမြင်တွေနည်းနေတာတော့သိကြပါတယ်နှစ်90တောင်ခံလာရပြီပဲအခုမှအစပဲရှိသေးတာပြည်သူတွေကိုနားဝင်အောင်ရှင်းပြပေးရပါမယ်ဆိုပြီးတော့ဒီရက်သားအစိုးရအုပ်ချုပ်မှုကိုပြောင်းလဲလာတာတိတ်မကြားသေးတဲ့အတွက်ကြောင့်မလို့မြန်မာနိုင်ငံတိုးတက်ဖွံ့ဖြိုးရေးလမ်းကြောင်းကိုစိတ်ရှိနေရှောက်လန်းရပါမယ်ဆိုပြီးတော့ပြန်ပြီးရေးလာပါတယ်ကျမတို့ VOA ကနေပြီးတင်ဆက်ပေးသွားတဲ့အစီအစဉ်တစ်ခုဖြစ်တဲ့အရက်ဖက်စစ်ဖက်ဆက်ဆံရေးကောင်းဖို့လိုအပ်ဆိုပြီးတော့ဒီဥကြောစင်သာတင်ဆက်ပေးတဲ့မြမအရေးသုံးသက်ချက်အစီအစဉ်မှာပြန်ပြီးရေးလာတဲ့သောရရှင်ရဲ့အမြင်ကိုလည်းဖော်ပြပေးချင်ပါတယ်နော်မြမမျက်မှောက်ရေးဆွေးနွေးခန်းမှာဒီမြမနိုင်ငံကအရက်သားအစိုးရနဲ့စစ်တပ်ဆက်ဆံရေးကတိုင်းပြည်ငြိမ်းချမ်းသာယာရေးဖွံ့ဖြိုးတိုးတက်ရေးတို့အတွက်မရှိမဖြစ်လိုအပ်နေတယ်ဆိုတဲ့အကြောင်းကိုဆွေးနွေးသွားတာပါလက်ရှိအချိန်မှာလိုအပ်သလောက်ညီညွတ်နေကြပါရဲ့လားဘလို့နေရာမျိုးမှာကွဲလွဲမှုရှိနေပါလဲဆိုပြီးတော့မြမမျက်မှောက်ရေးရာခန္ဓာမှာဆွေးနွေးပေးထားပါတယ်ဒါကိုတုံ့ပြန်လာတဲ့သောရရှင်ကတကုံမျိုးတက်ကသောရရှင်ဦးလာထွန်းဖြစ်ပါတယ
်တိုင်းသားတွေခွဲထွက်လေဦးမယ်ဆိုတဲ့စိုးရင်စကားအစင်မြဲရှိနေသေးတဲ့သဘောပေါ့ဘာလို့ဆိုလိုမှန်းမသိပါဘူး60နှစ်ဖရနီလာကံမှာစစ်ထောက်လိုင်းကြီးကကထောက်အမိန်နဲ့အမှတ်နှစ်ထောက်လိုင်းကြီးကဒီရှမ်းကနေခွတ်ထွက်မယ်ဆိုတဲ့လမ်းကျုပ်အစီအစဉ်ကရေးခိုင်းပြီးတော့တက်ထဲမှာလှုပ်ဆော်ခိုင်းခဲ့တာကိုနောက်ပိုင်းမှာတိကျကျဖော်ထုတ်ထားတာတွေ့နိုင်ပါတယ်။စစ်တပ်ကအာဏာသိမ်းဖို့ပြင်ဆင်ခဲ့တာကိုလည်းတက်ချုပ်ဟောင်းဥတင်ဦးရဲ့ကိုတွေ့ပြောဆိုချက်ကိုရေဒီယိုအမေဖြစ်တခုမှ NLD ဥတင်ဦးပြောထားတာရှိပါတယ်။နိုင်ငံတော်လှုပ်ရှားမှုကြီးကိုထိန်ချမှုကြီးပါ။မကြသေးခင်ကတမိုင်းအဖြစ်ပြက်တွေမှာအခြေခံဥပဒေနဲ့တရားဥပဒေအမြင်ကကြီးဖို့ဆိုတာLegitimacy တရားဝင်ဖြစ်မှုအယူဆအတွက်အင်မတန်အရေးကြီးတာပါ။ဘာဖြစ်လို့တက်နဲ့အရက်ဆိုတဲ့စကားဖြစ်လာတာလဲမသိဘူး။တက်ဟာအခြေခံဥပဒေချိုးဖောက်အာဏာသိမ်းမှုကြီးကျူးလွန်ခဲ့တော့ပြည်မှုတရားဥပဒေတရားစီရင်ရာမှာကာလစီကံအကန့်အသတ်မရှိတဲ့ဥပဒေအခြေခံသဘောကိုကျွန်တော်တို့လုံးဝနားလည်သဘောပေါက်ကြရမှာပါ။ဆရာနာရှင်စနစ်ပါလို့အတိအလင်းကြေညာထားရင်တော့ကျွန်တော်တို့မျက်နှာချိုသွေးရမှာပေါ့လေ
။ဒါကတကုံမျိုးသစ်ကဦးလာထွန်းရဲ့အမြင်ဖြစ်ပါတယ်။မြန်မာနိုင်ငံမှာအရက်ဖက်အစ်စ်ဖက်ဆက်ဆံရေးကောင်းဖို့လိုအပ်ဆိုတဲ့ခေါင်းစဉ်နဲ့ကျမတို့ VOA ကဆွေးနွေးတင်ဆက်ပေးခဲ့တာမှာနောက်ထပ်သူ့ရဲ့အမြင်သဘောထားကိုတုံ့ပြန်ရေးသားလာတဲ့သောရရှင်နောက်တစ်ယောက်ကတော့ဦးဆန်ထွေဖြစ်ပါတယ်သူ့ရဲ့သဘောထားကတော့
တိုင်းပြည်အတွက်ပြည်သူပြည်သားတွေအားလုံးအလို့အကင်တွေရနိုင်မယ်အချက်အလက်ကလေးတွေများများပြောစေချင်ပါတယ် ကျွန်တော်တို့အသည့်အလုံးမရှိတဲ့သူတွေများနေပြီးတော့ကုံစိနှုံးတွေတက်နေတာတွေနောက်ပြီးအလုံးအကင်မရှိတာအရင်မရှိလို့လားယခင်အစိုးရထက်အလုံးအကင်ဘာကြောင့်ပြည်သူပြည်သားတွေမရနေတာလဲဆိုတာသိတာထင်ရှားနေတဲ့အချက်တွေကိုပြောပြပေးပါခင်ဗျာ
ဒီတော်ရရှင်ဦးစံထွေကတော့နိုင်ငံမှာရက်ဖက်စစ်ဖက်ဆက်ဆံရေးကောင်းပြီးတော့နိုင်ငံတိုးတက်အောင်လုပ်နေတဲ့ဒီပိုင်းနဲ့ထဲမှာပဲဒီပြည်သူပြည်သားတွေအားလုံးအတွက်အခွင့်အလမ်းတွေလည်းလမ်းဖွင့်ပေးပါဆိုတော့သူ့ရဲ့လိုအပ်ချက်ကိုရေးပြလာပါတယ်ရှင်ကျန်ရှိနေတဲ့အချိန်ပိုင်းတွေမှာသောရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားခြင်းပါလေ။ရင်ဖွင့်စာတွေထဲမှာတော့သောရရှင်ဥမမောင်သိန်းကအသွင်ကူးပြောင်းရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံအတွက်သူ့ဘာတွေအားမလို့အားမရဖြစ်နေလဲဆိုတာကိုသူ့ရဲ့အမြင်ကိုရေးလာပါတယ်ရှင်
။နိုင်ငံရေးဘင်္ဂလီချမ်းပန်သမားတွေရဲ့တက်ခတ်မှုနောက်ပိုင်း OIC နဲ့ကုလသမဂ္ဂတို့ရဲ့တပတ်သက်ပူကြသောတပ်တမန်ရေး PR တွေနဲ့ရင်ဆိုင်နေရတဲ့ငင်းချမ်းရေးရန်ွယ်မလွန့်ပြန်နိုင်သေးသောပြည်တွင်းငင်းချမ်းရေးခီးလန်းကိုဆက်လက်ရှောင်လန့်နေရတဲ့မီဒီယာလွတ်လပ်ခွင့်မီယာလက်ခွင့်အားနဲ့လာတဲ့စီးပွားရေးနှေးကွေးနေပြီးအခြေခံလူဒန်းစားများဝင်ဝင်နှဲပါမှုနဲ့ကုန်စည်နှုန်းကြီးမြင့်မှုကိုရင်ဆိုင်နေရပါတယ်။2019ခုနှစ်မှာနိုင်ငံရေးစီးပွားရေးမီဒီယာလက်ခွင့်ငင်းချမ်းရုံနဲ့ပတ်သက်ပြီးအားရကျေနပ်စရာမရှိဘူးလို့ပဲကျွန်တော်တို့ထင်ပါတယ်
။ဒါကဥမမောင်သိနိုင်ငံရဲ့တိုးတက်ဖွံ့ဖြိုးရေးမှုတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့စိတ်ထဲမှာဘာတွေများအောင်လို့အားမရဖြစ်နေလဲဆိုတာပြောသွားတာပါ။သောရရှင်ခွန်ကောင်ဆက်ဦးဆိုတဲ့သောရရှင်ကတော့သူတို့ဒေတာမှာသူတို့ဒေတာဆိုမြင်လဲဘယ်ဒေတာလဲလို့တော့ရေးမထားပါဘူးเนาะသူတို့ဒေတာမှာလောင်ကစားတွေပေါ်ပေါ်များဖြစ်နေပြီးတော့ဒါကိုတက်ဆိုင်ရကလည်းအရေးမယူပါဘူးဆိုပြီးတော့အခုလိုမျိုးတိုင်ကြားလာပါတယ
်ရဲတပ်ဖွဲ့တွေအနေနဲ့လိုင်းချင်းယူပြီးတော့တရားဝင်သဘောခွင့်ပြုထားတဲ့တစ်လုံးနှလုံးသုံးလုံးလောင်ကစားတွေဟာအခုဆိုရင်အတော်လေးပြန်ပေါ်လာနေပြီခင်ဗျအရင်ကခိုးကြောင်ခိုးဝဲလှုပ်ရှားနေတာကနေအခုဆိုရင်လူရှည်ပချောင်ပေါ်တင်လှုပ်ရှားလာကြပြီခင်ဗျဒိုင်နေလဲရောနေမတော်ပဲနဲ့တယောက်ကနေသုံးယောက်ဖြစ်လာတယ်ခင်ဗျကျောင်းဆရာတွေနိုင်ငံဝန်တန်းတွေအစိုးရဝန်တန်းတွေကစဒိုင်ဖြစ်ကုန်ပြီခင်ဗျဒီလိုအချိန်ဒီမှာ VOA မြန်မာပိုင်းအနေနဲ့အစိုးရကိုတစ်ဖက်တစ်လမ်းကနေအသိပေးဖို့ဖိအားပေးဖို့ကြိုးစားစီခြင်းပါတယ်ခင်ဗ
ျဟုတ်ကဲ့ဒီတော်ရရှင်အနေနဲ့ဘယ်နေရလဲဆိုတာရေးမလာတဲ့အတွက်ကြောင့်မလို့ဒီကိစ္စအတွက်အရာရှိတွေလိုက်လံစုံစမ်းပြီးတော့အရေးယူဖို့တော့နည်းနည်းအခက်အခဲရှိမယ်ထင်ပါတယ်နော်နောက်တစ်ခါဆိုရင်တော့ကိုယ့်ဘက်ကသိကြရင်တော့ဘယ်နေရာမှာဖြစ်နေလဲဆိုတဲ့ဒေတာနာမည်လေးတော့ဖော်ပြပေးပါလို့ပြောချင်ပါတယ်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်မြန်မာတိချစ်တော်ရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းလက်ဆောင်ပေးဦးမှာဖြစ်ပါရင်နော်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားတိလက်ဆောင်ကဏ္ဍမှာဒီသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါလိမ့် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ဒီဘက်တော့သောရရှင်တွေကိုကျမတို့ view ရေးဝိုင်းတော်သားတူရွေးပေးတဲ့တချင်းလေးနဲ့ဖြောပြပေးကြပါတယ်ရှင်ကိုရနိုင်ရွေးပေးတာဖြစ်ပါတယ်Mary ဒီဆိုထားတဲ့ Heaven ဆိုတဲ့သချင်းလေးကိုသောရရှင်တွေအားလုံးနှစ်ထိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါဦးနော
်။ Oh baby and lonely a man ပြမရနိုင်တော့ဘူး။ Yes I did can to my
ီဆိုထားတဲ့ heaven ဆိုတဲ့သခြင်းဖြစ်ပါရဲ့ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသခြင်းတောင်းလွှာတွေကိုတင်းင်းရီနေညပိုင်းနဲ့တင်းင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါရဲ့ရှင်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲဓာတ်ရိုက်နားဆင်နိုင်ပါရဲ့။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။ဒီနေ့မှဝါသမပြန်ဆုံးကြမယ်။နာခေါ်တဲ့ချာ
ဆက်ပြီးထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ရုရှားနိုင်ငံကအသက်80အဖွားကိုတယောက်ဟာရေခဲပြင်ဟော်ကီအားကစားသမားဖြစ်ဖို့အတွက်လေ့ကျင့်နေပါတယ်။အင်ဒိုနီးရှားနိုင်ငံကစူးတီထွင်သူလူငယ်တယောက်ဟာကြက်ခြေတော့အရေးပြားတွေကိုဖနက်တရေအဖြစ်ချုပ်လုပ်နေပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးခြားတဲ့သတင်းတွေကိုကျွန်တော်ကိုငင်းချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ပေးပါမယ်
။အင်ဒိုနီးရှားနိုင်ငံကစူးဦးတီထွင်သူအသက်25နှစ်အရွယ်လူငယ်တယောက်ကတော့ကျက်ချေတော့အီပြားတွေကိုဖနက်တရေအဖြစ်ချုပ်လုပ်နေပါတယ်။ဘန်တောင်းမြို့မှာနေထိုင်တဲ့နူရမန်ဖရီကာရမ်ဒန်နီဟာသဘာဝဘက်ဝင်ခြင်းကိုမထိခိုက်စေဘဲရေရှည်အကျိုးရှိစေမဲ့တရေထဲကိုရှာဖွေရကနေအခုလိုကျက်ချေတော့အီပြားနဲ့ဖနက်ချုပ်ဖို့စိတ်ကူရခဲ့တာပါ။မိချောင်းတရေနဲ့မွေးတရေတွေကိုသုံးမဲ့အစားသူတို့နဲ့ဆင်တူတဲ့ကျက်ချေတော့တရေကို2019ခုနှစ်လောက်ကတည်းကအဖေဖြစ်သူရဲ့အကြံဉာဏ်နဲ့စလုပ်ဖြစ်ခဲ့တာပါ။သူ့လုပ်ငန်းမှာလူ9ယောက်ရှိပြီးတော့ကျက်ချေတော့တရေကြီးပဲသုံးထားတဲ့ဖနက်တွေချုပ်လုပ်တယ်လို့တစိမ့်တစ်ပိုင်းသုံးထားတဲ့ဖနက်တွေလည်းချုပ်ပါတယ်။ဖနက်တစ်ခုချုပ်ဖို့အတွက်ကျက်ချေတော့အရေးပြား45ခုလောက်သုံးရပြီးဖနက်တရံကိုတော့$35ကနေ$140လောက်ထိကျသင့်ပါတယ်။ကျက်ချေတော့အရေးပြားဟာထုတ်လို့ရတာလက်ဝင်ပြီးတော့ဖနက်တရံချုပ်ဖို့အတွက်10ရက်လောက်အချိန်ယူရပါတယ်။စီးတွေစားတောက်ဆန်တွေကလွှင့်ပစ်လိုက်တဲ့ကျက်ချေတော့အရေးပြားတွေကိုအတိကအသုံးပြုထားတာဖြစ်ပြီးတော့သူကစွန့်ပစ်ပစ္စည်းတွေကိုစူးစမ်းအသုံးပြုတယ်လို့လည်းပြောပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်အရေးပေါ်အခြေအနေကြီးညာထားပြီးအများပြည်သူတွေကိုနေအိမ်မှာပဲနေကြဖို့တိုက်တွန်းထားပါတယ်။အများပြည်သူလာရောက်ကြည့်ရှုနိုင်တဲ့ပြတိုက်တွေကိုလည်းပိတ်ထားပေမဲ့တလိမ့်ဆန်ယုံလိုပြတိုက်တွေမှာတော့တလိမ့်ဆန်ဆရာဝန်တွေလိုဝန်ထမ်းတွေကအလုပ်ဆက်ဆင်းနေပါတယ်။ Illinois ပြည်နယ်ရှီကာဂိုမှာရှိတဲ့ရှက်၅ပြတိုက်ဟာအခုလိုပြတိုက်ပိတ်ထားတဲ့အချိန်မှာအထက်ကတပ်တော်လေးတွေအတွက်အထူးအစီအစဉ်တစ်ခုကိုဖန်တီးခဲ့ပါတယ်။ဒါကတော့ပင်ကွင်းငှက်ကလေးတွေကိုပြတိုက်ထဲမှာရှောက်သွားခွင့်ပေးခဲ့တာပါအမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကြောင့်လူအနည်းဆုံး150လောက်သေဆုံးခဲ့ရပြီးလူပေါင်း 9,000 ကျော်ကူးစက်ခံနေရပါတယ်ခင်ဗျာ
ရုရှားနိုင်ငံကအသက်80အရွယ်အဖွားအိုတယောက်ဟာရေခဲပြင်ဟော်ကီအားကစားသမားဖြစ်ဖို့အတွက်လေ့ကျင့်နေပါတယ် Valentina Fyodorova ဟာအငိမ့်စားကျောက်ဆရာမတယောက်ဖြစ်ပြီးတော့အရင်တုန်းကတော့ရေခဲပြင်စကိတ်တောင်မရှိခဲ့ဘူးပါဘူးရုရှားနိုင်ငံအနောက်မြောက်ပိုင်းကရွာလေးတစ်ရွာမှာရှိတဲ့တက်ကြီးဟော်ကီအသင်းရဲ့အသင်းကောင်းဆောင်ဖြစ်လာလိမ့်မယ်လို့လည်းထင်မှတ်မထားခဲ့ပါဘူး။သူတို့ရဲ့အသင်းကတော့အသက်50နဲ့60အရွယ်အမျိုးသမီးကြီးတွေနဲ့ဖွဲ့စည်းထားတာဖြစ်ပြီးတရင်တစ်ပတ်မှာ3ချိန်အားကစားရုံမှာလေ့ကျင့်ကြပါရစေ။ဖျိုဒိုရိုဗာဟာတခြားသူတွေထက်နေပြီးမကျွမ်းကျင်ပေမဲ့လည်းအခုလိုအဖွဲလိုက်ကစားရတာကြောင့်ပျော်ရွှင်ရတယ်လို့ပြောပါရစေ။ သူ့ရဲ့အားကစားအင်ဂျီအနီရောင်မှာတော့သူ့ရဲ့အသက်ကိုကုစားပြုတဲ့နံပါတ်80လို့ရေးထားပါတယ်။အစပိုင်းတုန်းကတော့သူ့အနေနဲ့ရေခဲပြင်ပေါ်လဲကြပြီးအယိုးကျိုးမှဆိုရင်ပေမဲ့လည်းအခုအခါမှာတော့တဖြည်းဖြည်းနဲ့ကိုယ့်ဘာသာကိုယုံကြည်မှုရှိလာပြီလို့ပြောပါတယ်ရှင
်။ကိုငင်းချမ်းနဲ့မခင်ဖြူထွေးတို့ကဒီကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုအတန်လွှင့်နေတဲ့တနားရီစာအစီအစဉ်အစဆုံးကိုအစီအစဉ်ပြီးပြချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 11883ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြန်ပြီးတော့လဲနားဆင်နိုင်ပါတယ်။ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့ရတဲ့နားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။စာတိုက်ကနေဆက်သွယ်လို့ရတော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်သလိုတယ်လီဖုန်းနံပါတ် 1-239-382-999 ကိုလည်းခေါ်ဆိုနိုင်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကိုထိန်းချုပ်ကာကွယ်တဲ့အစီအစဉ်အရအခုကျမတို့ VOA ရဲ့ထုတ်လွှင့်နေကြအစီအစဉ်တိုင်းမဟုတ်တော့ဘဲအရေးပေါ်အစီအစဉ်နဲ့ပြောင်းလဲထုတ်လွှင့်ပေးနေတာလည်းဖြစ်ပါတယ်ရှင်။အခုတနင်္ဂနွေနေ့ညပဲထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပါမယ်ရှင်။
COVID-19 လို့ခေါ်တဲ့ coronavirus ကမ္ဘာကပ်ရောဂါဟာကမ္ဘာတဝန်းကိုအလျင်မြန်ကူးစက်လာနေပြီးအခုဆိုရင်ကမ္ဘာတဝန်းမှာရောဂါကူးစက်နေသူ3သိန်းကျော်သွားပါပြီ။သေဆုံးသူအရေအတွက်ဟာ 13,000 ကျော်ရှိလာနေပြီလို့ကမ္ဘာကျန်းမာရေးအဖွဲ့ချုပ်ကပြောပါတယ်။ coronavirus ပိုးကူးစက်မှုတွေဟာအရင်ကထက်ကိုပိုပြီးတော့အလျင်မြန်ကူးစက်လာနေတယ်လို့ပြောပါတယ်။ဒါပြင်ဒီကူးစက်ရောဂါဆိုးကြီးကိုလုံးဝရပ်တန့်သွားအောင်မထိန်းချုပ်နိုင်ခင်မှာဒီရောဂါပိုးကအတော်လေးကိုဆက်ပြီးကူးစက်နိုင်ခြေရှိနေတယ်လို့လည်းပြောပါတယ်။အခုလိုကမ္ဘာတဝန်းမှာ coronavirus ကြောင့်သေဆုံးသူ 13,000 ကျော်လာနေချိန်မှာပဲလူပေါင်း 1 billion လောက်ဟာအိမ်ထဲမှာပဲနေနေကြပြီဖြစ်ပါတယ်။ဒီအနှင်းမြန်ကူးစက်ပြန့်နှံ့တဲ့ရောဂါကြောင့်ကမ္ဘာလုံးအသက်အန္တရာယ်နဲ့ရင်ဆိုင်နေရတာဖြစ်ပြီးလှုပ်ရှားသွားလာမှုတွေကိုကန့်သတ်တာအကြောင်းနေတဲ့အလုပ်တွေပိတ်ပြီးတော့လူသန်းပေါင်းများစွာကိုအိမ်ကနေပဲအလုပ်လုပ်ကြဖို့အတွက်သက်ဆိုင်ရာအစိုးရတွေကညွှန်ကြားနေကြတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူပေါင်း600နီးပါးအထိရှိလာနေတယ်လို့တနင်္ဂနွေနေ့မှာထိုင်းအစိုးရကအတည်ပြုကြေညာပါတယ်။ထိုင်းကျန်းမာရေးဝန်ကြီးဌာနကြေညာချက်ထဲမှာအဓိကအကူးဆက်ခံရတဲ့နေရာဟာမြို့တော်ဘန်ကောက်မှာဖြစ်ကြောင်းနဲ့မြို့သူမြို့သားတွေအနေနဲ့နိုင်ငံအနှံ့မှာဗိုင်းရပ်စ်ပိုးပြန့်နှံ့သွားတာမျိုးမဖြစ်အောင်ဘန်ကောက်မြို့ကနေခီးမထွက်ကြဖို့လည်းတတိပေးထားပါတယ်။လူအများပြားသွားလာနေတဲ့နေရာတွေကိုလည်းပိတ်ထားတာဖြစ်ပြီးတော့ဒေသခံတွေကတော့အခုလိုအသွားလာပိတ်ပင်မှာဆိုရင်ပြီးတော့ဒီသတင်းပတ်ပိတ်ရတွေမှာပဲအစားအစာတွေကိုဝယ်ယူစုဆောင်ခဲ့ကြတာလည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုမှောင်လူရေ6အထိမြင့်တက်လာတဲ့ဒီထိုင်းနိုင်ငံဟာထိုင်းမြန်မာမဲဆောက်မြောက်ရင်းနယ်စပ်တရာ1ကိုမတ်လ27ရက်နေ့ကနေပိတ်ပစ်လိုက်ပါပြီ
။တနင်္ဂနွေနေ့ညပဲထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လုပ်ရေးမှုကမတ်စုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Brighter Sonya ဖြစ်ပါတယ်။မနက်ဖြန်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။ VOA ကိုအပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ဒေါက်တာရွှေမြအားလုံးရှင်းလင်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.